Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ17ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင်
။ကျမအေသနာကျော်ပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဗီယက်နမ်နိုင်ငံမှာထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်နိုင်ငံတော်ညစာစာပွဲအတွက်ညနေပိုင်းမှာဟနွိုင်းမြို့တော်ကိုရောက်ရှိလာခဲ့ပါတယ်။အရှိထောင်အရှာနိုင်ငံများအဖွဲ့အာဆီယံထိပ်သီးဆွေးနွေးပွဲအပအဝင်ဆက်ဆက်ဆွေးနွေးပွဲတွေကိုတက်ရောက်ဖို့မြန်မာနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတော့ဒီကနေ့အစနေနေ့မှာပဲဖိလစ်ပိုင်နိုင်ငံကိုရောက်ရှိသွားပါပြီ။ဒီလိုမျိုးနိုင်ငံတကာနဲ့ထိပ်တန်းရသတင်းတွေကိုတော့ဒီညပိုင်းမှာပြောပြဖို့ရှိပါတယ်ရှာဖောင်းကြီး
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ကျွန်တော်ဒီအတမတော်ဖက်ကလည်းပဲသူတို့သူ့အပေါ်မှာသူတို့ရဲ့ဇနီးချစ်တဲ့ဘာတွေကိုကျွန်တော်ကြည့်တဲ့အခါမှာဆက်လက်ပြီးတော့ date point နဲ့ပြည်ပခါကတော့ပို့ပြီးတော့မြင့်တက်လာမြင့်နေထားတော့ရှိတာပေါ့။အဲ့တော့လူထုတွေလည်းပဲတော်တော်လေးကိုစိုးရိမ်နေကြတယ်အဲ့တော့ချင်းပြင်းတဲ့ဆွေရကိုလည်းကျွန်တော်ထားပို့တယ်
ဒေတာခန်ဆလိုင်းတဲအိုဘစ်ထောင်ပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒီအကြောင်းနဲ့တူ IELTS အင်္ဂလိပ်စာဖြည့်ဆွမှုအကြောင်းနောက်ဆုံးအပိုင်းဖြစ်တဲ့အပိုင်း၃နဲ့မြန်မာတခွင်အစီအစဉ်ကိုပါနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှအေးသန္တာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဗီယက်နမ်နိုင်ငံမှာထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်နိုင်ငံတော်ညစာစာပွဲအတွက်ညနေပိုင်းမှာဟနွိုင်းမြို့တော်ကိုရောက်ရှိလာခဲ့ပါတယ်။ Mr. Trump ကအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံကျင်းပတဲ့တန်တန်းမြို့ကနေပြီးရောက်လာတာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးအဆုံးမှာတော့လွတ်လပ်စွာကုန်သွယ်မှုနဲ့ဒေတာရင်းမှာပို့ပြီးနီးနီးကပ်ကပ်လုပ်ကိုင်ကြဖို့ကိုအားလုံးကသဘောတူကြောင်းအဖွဲ့ဝင်20နိုင်ငံပါ APEC အဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်အောင်စုတည်တာပထမဦးစားပေးသမ္မတထရမ့်ရဲ့မူနဲ့ပတ်သက်ပြီးတော့ဘာမှအထင်မပြောထားပါဘူး။တောက်ချနေတော့ကတော့သမ္မတထရမ့်နဲ့တရုတ်သမ္မတရှီကျင်းပင်တို့ကအာရှဒေသရဲ့လွတ်လပ်စွာကုန်သွယ်မှုနဲ့ပတ်သက်လို့လုံးဝခြားနားတဲ့အမြင်တွေကိုသူတို့နှစ်ဦးပြောသွားတဲ့မိန့်ခွန်းတွေပြောကြားသွားခဲ့ပါတယ်။အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့အမှုဆောင်တွေနဲ့အစည်းအဝေးမှာတော့ထရမ့်ကအာရှပစိဖိတ်ဒေသကနိုင်ငံတွေကဆန္ဒရှိမယ်မျှတမှုရှိပြီးတော့အပြည့်အလန့်ကြိုးဖြစ်ထွန်းမဲ့ကုံသွယ်မှုမျိုးလှုပ်ချင်တယ်ဆိုရင်တော့အမေရိကန်က APEC နိုင်ငံတစ်ခုချင်းစီနဲ့နှစ်နိုင်ငံကုံသွယ်မှုလှုပ်ချင်ပါတယ်လို့ပြောသွားပါတယ်။အတိတ်တုန်းကတော့အမေရိကန်ပြည်အောင်စုကဈေးကွက်ဆိုင်ရာစီးကျက်မှုတွေကိုရှော့ချပေးခဲ့ပေမယ့်သူများနိုင်ငံတွေကတော့သူတို့ရဲ့ဈေးကွက်ကိုကျွန်တော်တို့အတွက်ဖွင့်မပေးခဲ့ပါဘူးလို့ Mr. Trump ကပြောသွားတာပါ။အခုကစပြီးတော့ကုံသွယ်ဘက်နိုင်ငံတွေအနေနဲ့စီးကျက်မှုတွေကိုတည်တည်ချာချာလိုက်နာသွားလိမ့်မယ်လို့အမေရိကန်ကပြည်အောင်စုကမျှော်လင့်ကြောင်း Mr. Trump ကသတိပေးသွားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ပြီးတော့မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်တည်ဆောက်မှုတွေကိုတမနာကသူ့ရဲ့ငါးနိုင်ငံအာရှခီးစဉ်အတွင်းမှာအဓိကထားပြီးတော့လည်းပြောသွားပါတယ်။ဒီမြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးတော့ပဲတရုတ်တမနာရှီဂျင်ပင်ကိုတမနာထရမ့်တီးတန့်တွေ့ဆုံစဉ်မှာဖိအားပေးခဲ့တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။တမနာထရမ့်ကမစ္စတာရှီကိုခင်ဗျားဟာစိတ်ရခိုင်မာသူတူပါဒီပြဿနာကိုခင်ဗျားဖြေရှင်းပေးနိုင်မယ်ဆိုတာသိကြပါတယ်လို့ပြောသွားကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကပြောပါတယ်ရှင
်အမေရိကန်ပြည်ထောင်စုကနှုတ်ထွက်လိုက်တဲ့ Pacific ရေဝန်နိုင်ငံများပူးပေါင်းဆောင်ရွက်မှုအဖွဲ့ TPP ကကြံအဖွဲ့ဝင်17နိုင်ငံကကုန်သွယ်ရေးဝန်ကြီးတွေဟာစနေနေ့အစောပိုင်းကတော့အမေရိကန်နိုင်ငံမပါဘဲနဲ့ကုန်သွယ်ရေးသဘောတူညီမှုစာချုပ်အသစ်တစ်ရပ်ကိုချုပ်ဆိုခဲ့ကြပါတယ်ကနေဒါကုန်သွယ်ရေးဝန်ကြီး François Philippe Champagne ကတော့ဒီသဘောတူညီချက်ဟာအလွန်ကိုတိုးတက်မှုရှိတဲ့သဘောတူညီချက်ဖြစ်တဲ့ဆိုပြီးတော့ဂုဏ်ပြုပြောကြားလိုက်ပါတယ် Pacific ရေဝန်နိုင်ငံများပူးပေါင်းဆောင်ရွက်မှုအဖွဲ့ TPP လို့အရင်တုန်းကခေါ်ဆိုခဲ့တဲ့ဒီအဖွဲ့ကိုအခုခါမှာတော့အလုံးစုံပါဝင်ပြီးတိုးတက်မှုရှိတဲ့ Pacific ရေဝန်နိုင်ငံများပူးပေါင်းဆောင်ရွက်မှုအဖွဲ့ CPTPP လို့ပြောင်းလဲခေါ်ဆိုသွားမှာဖြစ်ပါတယ်လက်ရှိအမေရိကန်သမ္မတဒေါ်နယ်ထရမ့်သမ္မတအဖြစ်ကျန်းသစ္စာချိန်ဆိုပြီးနောက်ပိုင်းမှာ TPP သဘောတူစာချုပ်ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်APEC အဖွဲ့ဝင်နိုင်ငံတွေကစီးပွားရေးအကြီးအကဲတွေနဲ့တောက်ချာနေ့ကတွေ့ဆုံစဉ်ပြောကြားခဲ့တာမှာတော့သမ္မတထရမ့်ကနိုင်ငံစုံကုန်သွယ်ရေးသဘောတူညီချက်နဲ့ပတ်သက်ပြီးသူ့ရဲ့ရည်တည်ချက်ကိုထပ်လောင်းပြောကြားခဲ့ပြီးတော့ဒေသရင်းကဘယ်နိုင်ငံနဲ့မဆိုတနိုင်ငံချင်းစီလိုက်ကုန်သွယ်ရေးသဘောတူညီချက်တွေဆွေးနွေးဖို့ဆန္ဒရှိတယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ
အရှိထောင်အရှာနိုင်ငံများအဖွဲ့အာဆီယံထိပ်သီးဆွေးနွေးပွဲအပအဝင်ဆက်ဆက်ဆွေးနွေးပွဲတွေတက်ရောက်ဖို့အတွက်မြန်မာနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဒီကနေ့စနေနေ့မှာပဲဖိလစ်ပိုင်နိုင်ငံကိုရောက်ရှိသွားပါတယ်အဲ့မှာဆွေးနွေးပွဲတွေတက်ရောက်တဲ့အခါမြန မြန်မာနိုင်ငံရခိုင်မြောက်ပိုင်းဒေသပြည်ပခါတွေကြောင့်ရိုဟင်ဂျာ6သိန်းကျော်တစ်ဖက်နိုင်ငံကိုထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်လို့ဖြေရှင်းဖို့နိုင်ငံတကာခေါင်းဆောင်တွေဖိအားပေးလာကြမှာနဲ့ကြုံရမယ်လို့ခန့်မှန်းရပါတယ်။ဒီလိုမျိုးဖိလစ်ပိုင်နိုင်ငံကိုညနေပိုင်းရောက်ရှိသွားတဲ့ဒေါအောင်ဆန်းစုကြည်နဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်တို့ကိုဖိလစ်ပိုင်သမ္မတဟောင်း Gloria Macapagal Arroyo ကညနေပိုင်းမှာပဲညစာစာပွဲနဲ့တည်ခင်းပြီးတော့အခမ်းအနခဲ့တာပါ။ဖိလစ်ပိုင်နိုင်ငံမှာနိုဝင်ဘာ23ရက်နေ့နဲ့14ရက်နေ့တို့မှာကျင်းပမယ့်နှစ်ရက်ကြာအာဆီယံထိပ်သီးအစည်းအဝေးအတွင်းမှာတော့အာဆီယံ10နိုင်ငံခေါင်းဆောင်တွေကတရုတ်၊ဂျပန်နဲ့အမေရိကန်ပြည်အောင်စုတို့အပါအဝင်ကမ္ဘာ17နိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီအစည်းအဝေးကိုပထမဆုံးချိန်တက်ရောက်တာလည်းဖြစ်ပါတယ်။အာရှ5နိုင်ငံခီးထွက်နေတဲ့သမ္မတထရမ့်ရဲ့ခီးစဉ်မှာအခုဖိလစ်ပိုင်နိုင်ငံကိုနောက်ဆုံးဝင်ရောက်တာပါ။ဒီမတိုင်ခင်ဝင်ရောက်ခဲ့တဲ့ဂျပန်၊တောင်ကိုရီးယား၊တရုတ်နဲ့ဗီယက်နမ်နိုင်ငံတို့ကတော့မြောက်ကိုရီးယားကနျူကလ িয়ার အစီအစဉ်ဖြတ်သိမ်းရင်အမေရိကန်ကဖိအားပေးမှုကိုထောက်ခံကြောင်းပြောကြားခဲ့ကြပါတယ်ရှင်
။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံဖူးတွဲဆေးလက်ချင်းမှုတွေကိုပစိဖိတ်မုတ်တရားအနောက်ဘက်ခြမ်းမှာဒီကနေ့စတင်လိုက်ပါတယ်။ဒါပြင်အမေရိကန်ကလင်းတင်စစ်သင်္ဘော35လဲဂျပန်နိုင်ငံကအကြီးဆုံးစစ်သင်္ဘောနဲ့အတူမနက်ဖြန်တနင်္ဂနွေနေ့မှာတီးခြားဆေးလက်ချင်းမှုတွေပြုလုပ်သွားမှာဖြစ်ပါတယ်။ဂျပန်ပင်လယ်ပြင်နဲ့အရှေ့တရုတ်ပင်လယ်ပြင်မှာလုံမဲ့အဲ့ဒီဆေးလက်ချင်းမှုကိုတော့ဂျပန်နိုင်ငံရဲ့အကြီးဆုံးရဟယင်တင်တင်ပေါ်နှစင်းတဲ့ကတစ်စင်းနဲ့အဆောင်တင်ပေါ်နှစင်းတို့လည်းပါဝင်မှာဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ရေးတပ်ကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့ APEC ထိပ်သီးညီလာခံတက်ရောက်နေတဲ့အချိန်မှာပဲမြောက်ကိုရီးယားနိုင်ငံပေါ်ဖိအားပေးဖို့ရည်ရွယ်ပြီးတော့အခုလိုဆေးလက်ချင်းပြီးတော့အင်အားပြခဲ့ကြတာဖြစ်ပါတယ်။ရည်ရည်စီလက်ချင်းမှုတွေကိုတော့အမေရိကန်အနေနဲ့သူတို့တက်တီအလင်းမြန်ထိထိရောက်ရောက်တက်ဖြတ်နိုင်တယ်ဆိုတာကိုမြောက်ကိုရီးယားဆိုရကိုပြသဖို့အတွက်ရည်ရည်ပြီးလုပ်ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့လင်းတင်စစ်သင်္ဘောတွေဟာ F-16 တို့တိုက်လေယာဉ်တွေအပါအဝင်လေယာဉ်အဆင့်200လောက်ကိုတင်ဆောင်နိုင်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နက်ချင်းချောင်းမှုတွေကိုတုံ့ပြန်ဟန်တားသွားနိုင်ဖို့မြောက်ကိုရီးယားဘက်ကကြိုးကြော်ရန်စမှုတွေကိုကာကွယ်နိုင်အောင်အသင့်ပြင်တဲ့အနေနဲ့ရည်ရည်ပြီးလုပ်တာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒါဟာအရှေ့ဒေသအတွင်းစေစုနှစ်တစ်ခုအတွင်းမှာအမေရိကန်လင်းတင်သင်္ဘော30အတူတွဲပြီးတော့ပထမဆုံးအကြိမ်လုပ်တဲ့ဈေးလေ့ကျင့်မှုလည်းဖြစ်ပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။အခုဆက်ပြီးတော့ VOE ကနေပြီးတော့နိုင်ငံတကာနဲ့ဒီဒေတာရင်းသတင်းတွေဆက်ပြောပြပေးဖို့ရှိပါတယ်။မြန်မာနိုင်ငံရခိုင်မြောက်ပိုင်းဒေတာမှာအောက်ဂုလာကုန်းကလေးကလူအုပ်စုနှစ်ခုကြားတကြောပြန်ဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်မြန်မာနိုင်ငံကနေပြီးတော့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲက၃ပုံ၃ပုံကအထူးအကူအညီစောင့်ရှောက်မှုတွေလိုအပ်တဲ့အနေအထားမှာရှိတယ်လို့ကုလသမဂ္ဂကပြောကြားသွားပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကနေပြီးတော့ဂျပန်ဘင်္ဂလားဒေ့ရှ်ကကွန်ကြီးကယ်ဆယ်ရေးကော်မရှင်နဲ့ပူးရဲပြီးတော့ပြုလုပ်တဲ့စစ်တမ်းတွေအရအခုလိုမျိုးတွေ့ရှိရတာဖြစ်ပါတယ်။ဒီထွက်ပြေးကြတဲ့မိသားစုတွေကိုသူတေသနာလုပ်တဲ့သူစုစုပေါင်း100ကျော်ကနေပြီးတော့ဒုက္ခသည်စခန်းတွေတစ်ခုဝင်တစ်ခုထွက်စစ်တမ်းကောက်ခံခဲ့တာဖြစ်ပါတယ်။ဒုက္ခသည်အများပြားကကိုလက်အင်္ဂါပိုင်းမှာချွေရင်းချက်တွေရှိနေတာမျိုးကလေးအများပြားကလည်းမိသားစုတွေနဲ့တကွဲတပြားဖြစ်နေတာမျိုးတွေရှိတယ်လို့ UNHCR ပြောခွင့်ရသူဒူနီယာအစလမ်ခန်က VOE ကိုပြောကြားသွားပါတယ်။သူတို့တွေအားလုံးအသက်ကအထုကယူဆိုင်ပြုစုစောင့်ရှောက်မှုတွေလိုအပ်နေပါတယ်လို့လည်းမစ်ခန်ကပြောပါတယ်။သူတို့အခုကောက်ခံရရှိတဲ့သတင်းချက်လက်တွေကိုလည်းအစိုးရအာဏာပိုင်တွေပြီးတော့တခြားလူမှုကယ်ဆယ်ရေးအဖွဲ့တွေနဲ့မျှဝေသွားမယ်လို့သူကပြောသွားခဲ့ပါတယ်ရှင်။
ဗင်နီဇွဲလားနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေကနေလုံခြုံရေးချင်းချောင်းမှုတွေဖြစ်မလာအောင်တားဆီးဖို့ရည်ရွယ်တဲ့အနေနဲ့ဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှပုံမှန်မဟုတ်တဲ့အစည်းအဝေးတစ်ခုကျင်းပသွားဖို့အမေရိကန်နဲ့အီတလီနိုင်ငံတွေကပြင်ဆင်နေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒင်လာနေမှာပြုလုပ်မဲ့ဒီအစည်းအဝေးကိုတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကဥက္ကဋ္ဌဖြစ်နေဦးဆောင်သွားမှာဖြစ်ပြီးတော့ဒီအစည်းအဝေးမှာကုလသမဂ္ဂရဲ့လူခွင့်အကြီးကဲဇိုင်ရက်အယ်ဟူဆိန်နဲ့အမေရိကတိုက်နိုင်ငံများအဖွဲ့ကအတွင်းမှုချုပ်လူးစ်အယ်မာဂရိုတို့ပါဝင်မှာဖြစ်ပါတယ်ဒီစည်းဝေးကဗယ်နီဇွဲလားနိုင်ငံကနိုင်ငံရေးပြဿနာကိုအပြေရှာနိုင်ဖို့နဲ့နိုင်ငံရေးတင်းမာမှုတွေအတွင်းထိခိုက်သွားတဲ့သူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့အတွက်လုပ်တဲ့နေရာမှာနိုင်ငံကအတိုင်းအဝိုင်းနဲ့ဒေသတွင်းအဖွဲ့အစည်းတွေအနေနဲ့ ဒီပါဝင်နိုင်တဲ့အခန်းကဏ္ဍကိုဆွေးနွေးဖို့အခွင့်အရေးရစီမှာဖြစ်တယ်လို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်။ဗင်နီဇွဲလားနိုင်ငံဟာအကျိုးတွေပြန်ဆက်ဖို့ပြက်ကွက်နိုင်ခြင်းရှိလာနေတဲ့အချိန်မှာပဲဒီအစည်းအဝေးကိုလှုပ်ဆောင်လာတာဖြစ်ပါတယ်။ဒါပြင်ဗင်နီဇွဲလားနိုင်ငံရဲ့နိုင်ငံရေးပြဿနာတွေငွေကြေးတန်ဖိုးအဆမတန်ကျဆင်းမှုတွေနဲ့စားနပ်ရိက္ခာနဲ့ဆေးဝါးမလုံလောက်မှုတွေကြောင့်လွန်ခဲ့တဲ့6လအတွင်းမှာဗင်နီဇွဲလားနိုင်ငံသား5သိန်းလောက်ဟာနိုင်ငံတွေကနေထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂရဲ့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာစီးရီးယားနိုင်ငံအရေးနဲ့ပတ်သက်ပြီးပူရဲကြေညာချက်တစောင်ထုတ်သွားခဲ့ပါတယ်။စီးရီးယားပြည်ပခန့်ကိုစီးရီးနဲ့ဖြည့်ရှင်းလို့မရဘူးဆိုတာကိုသူတို့ကသဘောတူကြေညာချက်ထုတ်ခဲ့တာပါ။သူတို့ကဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာရှပစိဖစ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေးဖက်ထိပ်သီးညီလာခံရဲ့ဘေးဘန်းဖြစ်နေဒီကြေညာချက်ထုတ်ပြန်သွားတာဖြစ်ပါတယ်။IS Islamic ဆွေသွေးကြောအဖွဲ့ကိုချေမုံမှုအရေးကြီးဆောင်ရွက်ရမှာဖြစ်ကြောင်းခေါင်းဆောင်နှစ်ဦးကထပ်ပြောသွားပြီးတော့ American တပ်ဖွဲ့တွေရောရုရှားတပ်ဖွဲ့တွေပါဘေးအန္တရာယ်ကင်းဖို့နှစ်ဖက်စစ်တပ်ကြားဆက်သွယ်ရေးလမ်းကြောင်းတွေဆက်ဖွင့်ထားဖို့လည်းသူတို့ကထပ်ပြီးတော့ပြောကြားသွားပါတယ်။တနင်္လာမျိုးမှာကျင်းပခဲ့တဲ့ APEC Asia Pacific နိုင်ငံများပူးပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲအတွက်ခေါင်းဆောင်တွေအဖွဲ့လိုက်ဓာတ်ပုံမရိုက်ခင်မှာသမ္မတ Trump နဲ့သမ္မတပူတင်တို့ခဏစကားပြောခဲ့ကြတာဖြစ်တယ်လို့ရုရှားအရာရှိတွေကပြောပါတယ်။သမ္မတထရမ့်နဲ့သမ္မတပူတင်ကစီးရီးယားနိုင်ငံမှာအချုပ်အခြာအာဏာတည်မြဲရေးလွတ်လပ်စွာရပ်တည်ရေးနဲ့နယ်မြေပိုင်စိုးရိမ်တို့တွေသူတို့နှစ်နိုင်ငံလုံးကအလေးထားပါတယ်လို့ပြောသွားပါတယ်။ပြီးတော့ဒီပဋိပက္ခမှာပါဝင်ပတ်သက်နေသူတွေအလုံးဂျနီဗာပြည်ညင်အရဖြည့်ရှင်းကြဖို့လည်းသူတို့ကတိုက်တွန်းသွားခဲ့ပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကြားဝင်ခြေရှုပ်ခဲ့လာဆိုတဲ့သတင်းတောက်ရဲ့မေးခွန်းကိုတော့သမ္မတထရမ့်ကသူကမရှုပ်ဘူးလို့ပြောတာပဲကျွန်တော်လည်းထပ်ပြီးတော့မေးပြီးသွားပါပြီဒီထက်ပိုပြီးတော့လည်းမေးစရာမရှိတော့ဘူးလို့ဖြေကြားသွားခဲ့ပါတယ်မစ္စတာပူတင်ရဲ့ပြောကြားချက်ကိုတော့ယုံကြည်ပါလားဆိုတဲ့မေးခွန်းကိုတော့အဲ့ဒီမှာဒီကိစ္စနဲ့ပတ်သက်ပြီးတော့အငင်းပွားနေလို့မရပါဘူးစီးရီးယားနိုင်ငံကနေပြီးတော့ရုရှားထွက်သွားဖို့ယူကရိန်းကနေပြီးတော့ရုရှားထွက်သွားဖို့အရေးကိုတိုက်တွန်းနေရပါတယ်လို့သမ္မတထရမ့်ကဖြေကြားသွားခဲ့ပါတယ်ရှင်
2018ကမ္ဘာဖလားဥရောပဆုံးခြေစစ်ပွဲ playoff ရှုံးထွက်ဆင်ပရမကျော်ပွဲစဉ်ကိုတောက်ကြနေကကစားရမှာတော့ဆွီဒင်တင်နိုင်ရသွားပါတယ်ဆွီဒင်နိုင်ငံစတော့ခ홈မြို့မှာကစားကြတာမှာဆွီဒင်ကနံပါတ်ကြီးအီတလီကိုတကူးကူးမရှိနဲ့နိုင်သွားတာဖြစ်ပါတယ်ဆွီဒင်အတွက်တလုံးတည်းသောဂိုးကိုတော့68မိနစ်မှာ Jacob Johansson ကသင်ယူခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America နောက်ဆုံးရသတင်းတွေကိုမှတ်အစ်တင်နာကျော်နဲ့ကိုရရန်နိုင်တို့ပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်ရှင်။ချင်းပြည်နယ်ပလဝမြို့ရဲရခိုင်တပ်အေအေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွင်ပြင်းထန်လာနေတဲ့အတွက်ချင်းဒေသခံပြည်သူ1000နီးပါးအသက်ဘေးလွတ်အောင်တင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။လမ်းမဆက်သွယ်ရေးအခက်အခဲဖြစ်နေပြီးဒေသဖွံ့ဖြိုးရေးနှောက်ကြနေတဲ့ချင်းပြည်နယ်ရဲအခုလိုရခိုင်တပ်နဲ့မြန်မာစစ်တပ်တို့စစ်ရေးတင်းမာမှုတွေလာဖြစ်နေတဲ့အပေါ်တိုက်ပွဲတွေကိုချက်ချင်းရပ်ပေးဖို့ချင်းဒေသခံတွေကတောင်းဆိုနေကြပါတယ်အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ2ရက်နေ့ကနေစလို့ချင်းပြည်နယ်ပလဝမြို့နယ်တဲ့မြမအစိုးရတပ်နဲ့ရခိုင်တပ်အေတို့အကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့အတွက်ဒေသခံချင်းပြည်သူတွေဟာအိုးအိမ်ဆုံးခွာထွက်ပြေးတင်းရှောင်နေကြရပါတယ်အခုလိုနေမြေတဲ့ရခိုင်တပ်နဲ့မြမစစ်တပ်တို့ကြားစစ်ရေးတင်းမာလာတဲ့အနေအထားအပေါ်မှာချင်းပြည်သူတွေဘက်ကစိတ်မသက်မသာဖြစ်ရသလိုဒေသရင်းတည်ငြိမ်အေဂျင်စီအ мян ဆုံးစစ်မီးငြိမ်းအောင်ဆောင်ရွက်ပေးဖို့ကိုလည်းချင်းပြည်သူတွေကတောင်းဆိုနေကြပါတယ်ချင်းပြည်နယ်ပလဝမြို့နယ်တွေကကြေးရွာကပြည်သူတွေနဲ့ကိုယ်တိုင်သွားရောက်တွေ့ဆုံခဲ့သူချင်းမျိုးသားဒီမိုကရက်တစ်ပါတီရဲ့အတွေ့အမှုစလိုက်ကျဲအိုဘီထောင်းကနှစ်ဖက်လက်နက်ကင်တက်တဲ့အနေနဲ့အ мян ဆုံးတိုက်ပွဲရပ်ပေးဖို့ပြည်သူတွေကတောင်းဆိုတဲ့အကြောင်းပြောပြပါတယ်
ဆက်လက်ပြီးတော့တိုက်ပွဲဖြစ်မဲ့အနေအထားမျိုးပေါ့ဗျာဆိုတော့ဒီတက်မတော်ဘက်ကလည်းပဲသူတို့အပေါ်မှာသူတို့ရဲ့ကြီးညာချက်တွေပါတွေကိုကျွန်တော်ကြည့်တဲ့ခါမှာဆက်လက်ပြီးတော့တိုက်ပွဲနဲ့ပြည်ပခါကတော့ပို့ပြီးတော့မြင့်တက်လာမြင့်နေထားတော့ရှိတာပေါ့အဲ့တော့လူထုတွေလည်းပဲတော်တော်လေးကိုစိုးရိမ်နေကြတယ်အဲ့တော့ချင်းပြည်နယ်ဆွေရကိုလည်းကျွန်တော်စာပို့တယ်အဲတပ်ဖွဲ့ကိုလည်းကျွန်တော်စာပို့တယ်ဒီတမတော်ကိုလည်းပဲကျွန်တော်တောင်းဆိုတာကတော့တိချက်ကတော့အနေနဲ့အဲ့ဒီနေရာမှာတက်ဆွဲပြီးတော့အဲ့ဒီနေရာမှာအချိန်မချဖို့ပေါ့ဗျာဒီဘလော့ဝဒေတာတွေမှာအမရှိဖို့ပေါ့တမတော်အနေနဲ့လည်းပဲထိုးချစ်ရှင်ဖို့ကိစ္စမျိုးတိုက်ပွဲဖြစ်မဲ့ကိစ္စမျိုးတွေကိုမလောက်ဖို့ပေါ့ဘာဖြစ်ဖြစ်တိုက်ပွဲကိုရှိချက်ချင်ဖို့ပေါ့နော်အဲ့ဒီဒေတာတွေမှာတပ်ဖွဲ့ထဲကိုပဲကျွန်တော်တို့ကဖွက်ပြီးတော့အပြစ်တော့မတင်ပါဘူးဒီဒါပေမဲ့အကုန်လုံးမှာတာဝန်ရှိတယ်အကုန်လုံးကနှစ်ဖက်စလုံးမှာတာဝန်ရှိတယ်ဗျတမတော်ကိုလည်းပဲကျွန်တော်ပြောတာကတော့ ရှိလို့ဘာဖြစ်လို့ညာဖြစ်လို့ဆိုပြီးတော့ထိုးစစ်ချင်တဲ့ကိစ္စတွေမလောက်ဘူးကျွန်တော်ပြောပါတယ်တစ်ဖက်ကတကယ်ကိုကျွန်တော်စိတ်မကောင်းတာကအေးဖက်ကဒီပလဝဒေတာမှာသူတို့အခြေချတဲ့ခါမှာသူတို့ရဲ့တာဝန်ယူမှုတွေတော်တော်ကိုဒီနေတယ်နောက်ပြီးလို့ရှိရင်သူတို့တော်တော်ကိုပေါ်ဆတဲ့အပိုင်းတွေရှိတယ်ဗျတာဝန်မယူတဲ့ဟိုလောက်ရမျိုးဖြစ်နေတယ်ဗျဒီတိုင်းရွာသားတွေကိုကျွန်တော်ကိုခီးမတော်ဖို့ရှောက်ရှက်မှုတွေကိုဘယ်လောက်ဖို့ကျွန်တော်တရိပ်ပေးတာပဲအဲ့တော့ရှောက်ရှက်တဲ့သူတွေကိုကျွန်တော်ကရန်တန်းပြီးတော့ကျွန်တော်ပြစ်လို့ရတယ်ဆိုတဲ့ပုံစံမျိုးကတော့ဒါလုံးဝလက်မခံနိုင်ရှာပဲလေအဲ့မှာ
တိုက်ပွဲကနေတိမ်းရှောင်နေကြရတဲ့ချင်းပြည်သူတွေရဲ့စားဝတ်နေရေးနဲ့လုံခြုံရေးကစိုးရိမ်ရတဲ့အနေအထားဖြစ်နေပြီးအခုဆိုရင်တော့တိမ်းရှောင်သွားတဲ့ချင်းဒုက္ခတွေဟာတထောင်ကျော်သွားပြီလို့ချင်းသတင်းစာသမားတဦးဖြစ်တဲ့အက်ဒီတာပွေအုပ်ထိုင်းကပြောပါတယ
်တိမ်းရှောင်နေရတဲ့ထွက်ပြေးနေရတဲ့လူဒီစုစုပေါင်း1000ပြည်ပါရှိပါပြီ1000ခန့်လိုက်ရှိပါပြီတခန်းတမတော်ဖက်ရဲ့ချင်းချုပ်တွေရောတမတော်ဖက်ကချင်းချုပ်တာတော့မဟုတ်ပါနဲ့လေအတူထုတ်ရှာနေမှုတွေလုပ်နေရတဲ့အတွက်ပေါ့နော်သူတို့ကလည်းလုံချွေရလေတောက်သူတို့ကလည်းပြီးပြီးတော့အလိုလုပ်နေရချင်းဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ပြင်းပြင်းထန်ထန်ရှုတ်ချပါတယ်ပေါ့နော်သူတို့ချင်းအတိုင်းဝိုင်းဟိုအရက်ဖက်ဖက်ကားပေးနေနေဂရင်းကြီးကဖက်ကားပေးပြီးတော့ဒါတော့လုံးဝမဖြစ်တင်တဲ့အရာပေါ့နော်သူရခိုင်တမတော်ဖက်ကားနဲ့ချင်းပြည်နယ်မှာလောက်ရှာရဲဆိုတာသူတို့ရဲ့အမျိုးသားဖြစ်တည်မှုနဲ့သူတို့ရဲ့အမျိုးသားလုံခြုံရေးကိုလာထိခိုက်ရဲဆိုတော့မလောက်တင်ဘူးလို့ထင်တယ်သူတို့ကလည်းသူတို့ရီတော့တိုက်တာဖြစ်ပါလေကြီးကျောချင်းတွေကလည်းချင်းရီကိုကျွန်တော်တိုက်နေတာဖြစ်တယ်တော့တိုင်းတာချင်းချင်းခုပြည်နေကိုလာပြီးတော့ပြဿနာရှာတဲ့ပုံစံတွေကတော့လုံးဝကိုဖြစ်ကုန်မဖြစ်တင်တာလို့ဆိုတော့ကျွန်တော်အဲ့လိုပဲခံယူတယ
်။နိုဝင်ဘာလ၈ရက်နေ့ကတော့ပလဝမြို့နယ်နုံဘူးကျေးရွာအနီးမှာအေးတပ်ဖက်ကနေပြီးတော့မြန်မာစစ်တပ်ရဲ့ရိတ်ခါတဲဆက်လေးကိုပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဆက်မှုလက်မှုသိပ္ပံဒုတိယနှစ်ကျောင်းသားတဦးသေဆုံးခဲ့ရပြီးအသက်80ကျော်အမျိုးသမီးတဦးအပါအဝင်ဒေသခံတွေထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ချင်းပြည်နယ်အစိုးရကသတင်းထုတ်ပြန်ထားပါတယ်။အခုလိုနနက်ကင်တပ်အချင်းချင်းပစ်ခတ်မှုတွေမှာကျောင်းသားလူငယ်တဦးအသက်သေဆုံးရတဲ့အထိဖြစ်ရလို့ချင်းဒေသခံတွေမှာတိုက်ပွဲတွေကြားမြေစာပင်လိုတစားကန်ဖြစ်နေရတယ်လို့ပွေဦးထဲကပြောပါတယ
်။အေးကလေသူတို့ကတမတော်ကြီးကတော့သူတို့ရန်သူပေါ့နော်။သူတို့ကသူတို့ရန်သူကပြင်းပြမှတ်ထားတာတော့ရှိပါတယ်။အဲ့ဒီပြစ်ခတ်တဲ့ခါမှလေသူတို့ရဲ့တမတော်ကြီးတွေ့လို့ပြစ်ခတ်တာမမှားပါဘူးလို့သူတို့ပြောနိုင်ပါတယ်။ကျွန်တော်ပြောချင်တာကညီမတမတော်ကလေဒီသူလူထုနဲ့တမတော်နဲ့ရင်တစ်ချီချေးတော့တာတော့ကျွန်တော်လုံးဝမဖြစ်သင့်ဘူးလို့ဒါသစားခံလို့ဖြစ်သွားတာပေါ့နော်ကျွန်တော်ပြည်သူလူထုက
ချင်းစစ်ပြေဒုက္ခသည်တွေရဲ့အရေးသက်ဆိုင်တဲ့ပြည်နယ်အစိုးရပြည်ထောင်စုအစိုးရတို့ဘက်ကနေလိုအပ်တဲ့စားနပ်ရိက္ခာနေထိုင်မှုနဲ့လူသားချင်းစာနာမှုအကူအညီတွေထိထိရောက်ရောက်အကူအညီပေးဖို့ကိုလည်းဆက်လိုက်ကျဲကိုပြည်ထောင်ကတိုက်တွန်းပါတယ
်ဒီချင်းပြည်နယ်အစိုးရကနေလည်းပဲကျွန်တော်ဒေသခံတွေမှာတော်တော်ကိုချစ်ပွဲတာနဲ့ပတ်သက်ပြီးတော့စာနပ်ရိက္ခာရအောင်ပညာရေးမှာတော့တော်တော်များများအော်ကျွန်တော်တို့သွားတဲ့ဒီရွာတော်များများမှာဟိုအကြောင်းတွေကိုဒီဂျွန်လက်ကလေးကနေအကြောင်းမဖွင့်တဲ့ဟိုအကြောင်းမဖွင့်နိုင်တဲ့ရွာတွေပါလေရှိတယ်ပေါ့နော်ဆိုးရက်ကနေပြီးတော့တဲကြကိုကျွန်တော်တို့ဒီဟိုဒီတာဝန်ယူဖို့တော့လိုတာပေါ့နော်လူသားချင်းစာနာထောက်ထားတဲ့ထောက်ပံ့တွေကိုသူတို့နဲ့ဟိုအာရုံစိုက်ပွဲဖို့ကျွန်တော်တောင်းဆိုနေတာပေါ့နောက်တစ်လျှောက်တော့
မြန်မာစစ်တပ်ဘက်ကရခိုင်တပ်ရဲ့အေးအေးနည်းမြေတွေဘက်ကိုဆက်ပြီးတော့ထိုးစစ်အရှိန်မြင့်လာနေတဲ့အတွက်တိုက်ပွဲကြီးတွေဇက်တိုက်ဖြစ်ပွားလာနိုင်လို့အဲ့ဒီဒေသအနီးတစ်ဝိုက်ကိုဒေသခံတွေခရီးသွားလာခြင်းမပြုကြဘို့နဲ့မဖြစ်မနေသွားရမယ်ဆိုရင်လည်းတတိထားကြဖို့အေးအေးရခိုင်တပ်ဘက်ကနေတတိပေးနှိုးစော်စားတွေဖြန့်ဝေထားပြီးနောက်ထပ်လည်းစစ်တပ်အင်အားတွေတိုးချလာတဲ့အတွက်တိုက်ပွဲတွေဟာဆက်ပြီးဖြစ်ပွားနိုင်ခြင်းရှိတယ်လို့ဒေသခံတွေကသုံးသပ်ပါတယ်ရှင်
မဆုမွန်စူးစီးတင်ပြခဲ့တာပါအခုတော့ IELTS အင်္ဂလိပ်စာဖြည့်ဆို့မှုအကြောင်းတင်ပြပေးပါမယ်ရှင်ပြည်ထိုင်နိုင်ငံတက္ကသိုလ်တွေအမေရိကန်ပြည်ထောင်စုကအကြောင်း3000အပြင်တခြားနိုင်ငံတကာအဆင့်မြင့်ပညာသင်ကျောင်းတွေမှာကျောင်းသွားတက်ကြမဲ့သူတွေအတွက်ဖြည့်ဆို့ရမယ် IELTS စာမင်းပွဲဆိုတာပါပါလေစာမင်းပွဲဖြည့်ဆို့ဖို့ဘာတွေလိုအပ်တယ်လဲဆိုတာကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့နောက်ဆုံးအပိုင်းဖြစ်တဲ့အပိုင်း3ကိုနားဆင်ကြရပါမယ်မိုင်းအသင်းစဉ်နဲ့ကိုအောင်ကိုဇော်တို့တင်ပြပေးထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုအင်္ဂလန်ဩစတြေးလျစတဲ့အင်္ဂလိပ်စကားပြောနိုင်ငံတွေကတက္ကသိုလ်တွေမှာပညာသင်ကြားဖို့အတွက်လိုအပ်တဲ့အင်္ဂလိပ်စာအရေးချင်းစစ်ဆာမေးပွဲ IELTS အကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ
်။ IELTS ဆာမေးပွဲ reading အပိုင်းဖြည့်တဲ့အခါမှာစာပိတ်ထဲမှာပါတဲ့စလုံးတိုင်းကိုတော့ဖတ်စရာမလိုပါဘူး။အဲ့လိုဖတ်ရင်အချိန်ရန်ကုန်စေပါတယ်။သတ်မှတ်ချက်တွေအတွင်းမှာအကောင်းဆုံးဖြည့်နိုင်ဖို့အတွက်ဆိုရင်တော့တကယ်လို့အဖြေတစ်ခုကိုစဉ်းစားလို့မရရင်အဲ့နေရာမှာပဲရပ်နေပဲနဲ့တခြားကိုသိတဲ့မိကွန်းတွေကိုအရင်ဖြည့်တင်ပါတယ
်။ကျွန်တော်ကအောင်ကိုစော်ပါစစ်တွေမှာ Everest အင်္ဂလိပ်စာသင်တန်းကျောင်းဝဆရာဖြစ်ပါတယ်။ Washington DC မှာရှိတဲ့ AU လို့ခေါ်တဲ့ American University မှာအင်္ဂလိပ်စာသင်ကြားရေးနဲ့မဟာဝိဇ္ဇာပွဲယူခဲ့တာဖြစ်ပါတယ်
။ကျွန်မအီသန်စမ Virginia ပြည်နယ်က Randolph College ကနေပြီးတော့ Communication Studies ဆက်သွယ်ရေးသတင်းနည်းပညာဘာသာရပ်နဲ့ဝိဇ္ဇာပွဲယူထားတာပါ။ဒီ season ကိုကူညီတင်ဆက်ပေးမှာပါ။ ပြီးခဲ့တဲ့ပတ်တွေမှာတော့ IELTS ဆမ်ဝဲအကြောင်းဆမ်ဝဲရဲ့အပိုင်းနှစ်ပိုင်းဖြစ်တဲ့ speaking နဲ့ listening အပိုင်းတွေအကြောင်းကိုမိတ်ဆက်ပေးခဲ့ပြီးပါပြီ။ဒီတစ်ပတ်သင်ခန်းစာရီမှာတော့စာဖတ်နိုင်စွမ်း reading နဲ့စာရေးနိုင်စွမ်း writing အပိုင်းတွေအကြောင်းအသေးစိတ်ပြင်ဆင်ပုံတွေကိုတင်ဆက်ပေးသွားမှာပါ
။ reading အပိုင်းမှာတော့စာပိုက်၃ပိုက်ပါပါတယ်။စုစုပေါင်းစာလုံးရေက2150အနေ2850လောက်ထိဖြစ်ပါတယ်။မိခုအမျိုးအစားတွေကတော့အားလုံးပေါင်း10မျိုးလောက်ရှိပါတယ်။ခေါင်းစဉ်နဲ့စာပိုက်ရှင်တွဲတာmatching heading now true false not given megum ပုံစံ yes no not given megum မှန်တဲ့အဖြေကိုရွေးရတဲ့ multiple choice စတဲ့ megum ပုံစံတွေကိုတွေ့ရမှာဖြစ်ပါတယ် true false not given megum ကကြတော့ပေးထားတဲ့စာပိုက်ထဲမှာပါတဲ့အချက်အလက်ဖြစ်တဲ့ facts တွေကိုရှာရတာဖြစ်ပြီးတော့ yes no not given megum ကကြတော့စာရေးဆရာရဲ့ဆိုလိုချက်အတွေ့အမြင် opinions တွေကိုပေးထားတဲ့စာပိုက်ထဲမှာရှာရတာဖြစ်ပါတယ်ဒီနှစ်ခုကိုတေချာခွဲခြားနားလည်ထားဖို့လိုပါတယ်
reading ကဏ္ဍမှာအရေးကြီးတာနောက်တစ်ခုကတော့စာဖတ်တဲ့နေရာမှာ skimming နဲ့ scanning နည်းနှမျိုးလုံးကိုသုံးတတ်ဖို့လိုပါတယ် scanning လုပ်တယ်ဆိုတာကကြတော့ပေးထားတဲ့စာပိုက်ထဲကနေကိုရှာခြင်းနဲ့အချက်ကိန်းကဏ္ဍဒါမှမဟုတ်နာမည်တစ်ခုခုကိုတွေ့အောင်ရှာပြီးဖတ်တာဖြစ်ပါတယ် skimming ကတော့စာပိုက်တစ်ပုဒ်လုံးရဲ့အဓိကအဆိုလိုရင်းကိုသိအောင်အကြမ်းမြင့်ဖတ်တာပါဥပမာဆိုရင်ကိုလက်ဖြေတာတို့မေးခွန်းတို့စတဲ့မေးခွန်းမျိုးတွေအတွက်ကြတော့ရှာဖတ်ရတဲ့နည်း scanning ကိုသုံးရမှာဖြစ်ပြီးတော့စာပိုက်နဲ့ခေါင်းစဉ်ရှင်တွဲတဲ့မေးခွန်းအတွက်တော့ skimming ကိုသုံးရမှာဖြစ်ပါတယ်
။စာပိုက်ထဲမှာပါတဲ့စကလုံးတိုင်းကိုတော့ဖတ်စရာမလိုပါဘူး။အဲ့လိုဖတ်လို့ရှိရင်အချိန်အရန်ကုန်စေပါတယ်။မေးခွန်းတို့အတွက်အဖြေတွေကိုစာပိုက်ထဲမှာပါတဲ့အတိုင်းပဲပြောင်းစရာမလိုပဲရေးရမှာဖြစ်ပါတယ်။သတ်မှတ်ချိန်တွေအတွင်းမှာအကောင်ဆုံးဖြည့်ဆွနိုင်ဖို့အတွက်ဆိုရင်တကယ်လို့အဖြေတစ်ခုကိုစဉ်းစားလို့မရရင်အဲ့ဒီနေရာမှာရက်မနေပဲနဲ့တခြားကိုတည်တဲ့မိန်းကုံးတွေကိုအရင်ဖြေတင်ပါတယ်
။စာဖတ်စွမ်းရည်တိုးတက်နိုင်မှုအတွက်လေ့ကျင့်မယ်ဆိုရင်ကိုစိတ်ဝင်စားတဲ့သတင်းစာ၊ဂျာနယ်၊စာအုပ်တို့ကိုဖတ်တင်ပါတယ်။စာပိုက်တွေကိုဖတ်တဲ့အခါမှာလဲကိုမသိတဲ့ဝေါ်ဟာရာတိုင်းတစ်ခုချင်းစီကိုလိုက်ပြီးတော့အဘိဓမ္မ dictionary မှာရှာကြည့်နေကြတော့မလိုပါဘူး။တချို့စကားလုံးတွေကိုကိုဖတ်နေတဲ့အကြောင်းအရာနဲ့ဆက်ဆက်ပြီးတော့ခန့်မှန်းယူလို့ရပါတယ်။အဲ့ဒါကိုတော့ meaning guessing skill ဆိုခေါ်ကြပါတယ်။ကိုတိုးတက်ချင်တော့အသုံးဝင်တဲ့စာလေးလံနည်းတစ်ခုကတော့ကိုစိတ်ဝင်စားတဲ့အသုံးဝင်မယ်ထင်တဲ့ဝေါ်ဟာရတွေကိုမှတ်စုစာအုပ်မှာချရေးထားပြီးတော့လေ့ကျင့်လို့ရပါတယ်။ပြီးရင်အဲ့ဒီဝေါ်ဟာရတွေနဲ့ဝါကျတွေတိစောက်ပြီးလေ့ကျင့်လို့ရပါတယ်။ IELTS Academic Essay နမူနာတွေကိုလေ့လာခြင်းနဲ့ဆိုရင်တော့ www.ielts.org မှာရှာနိုင်ပါတယ်။နမူနာ essay တွေကိုလေ့လာပြီးတော့စာမေးပွဲမှာသတ်မှတ်ထားတဲ့အချိန်တိုင်းအချိန်ကိုက်ပြီးတော့လေ့ကျင့်ရေးသားထားတင်ပါတယ်။IELTS ဆောင်ဝဲထဲမှာပါဝင်တဲ့ reading နဲ့ writing အပိုင်းတစ်ခုစီကိုအသေးစိတ်ရှာရန်ဆောင်ရန်တွေကိုတင်ပြဆွေးနွေးပေးခဲ့တာဖြစ်ပါတယ်။ဒီ season ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com မှာလည်းစာသားနဲ့တကွအပြင်လည်းကြည့်ရှုနိုင်ပါတယ်။အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
IELTS အင်္ဂလိပ်စာဖြည့်ဆို့မှုအကြောင်းနောက်ဆုံးအပိုင်းဖြစ်တဲ့အပိုင်း၃ကိုနားဆင်ကြရတာပါအခုတော့မြန်မာတခွင်အစီအစဉ်လက်ဖြစ်ပါရရှင်အခြေခံအလုပ်သမားတွေအတွက်အနေဆုံးလှုပ်ခါလာစားသတ်မှတ်ချက်နဲ့ပတ်သက်လို့လျာထားတဲ့ကိန်းဂဏန်းထွက်လာပြီမဲ့ဒီအပေါ်မှာဘက်ပေါင်းဆောင်ရဲ့အမြင်တွေကွဲပြားနေကြတာပါသူတို့သတ်မှတ်ထားတဲ့ပမာဏထက်ပိုများပြီးအနည်းဆုံး9000ကျော်6000နီးပါးအနေဆုံးလာစားပေးတင်တယ်လို့အလုပ်သမားအရေးဆောင်ရွက်သူတွေကတောင်းဆိုသလိုတချို့တွေကတော့နေရာဒေသအလိုက်တင့်တော်တဲ့လာစာတွေသတ်မှတ်ပေးတင်တယ်လို့ဆိုကြပါရယ်အလုပ်ရှင်တွေကဥပဒေကိုအလွဲသုံးစားလုပ်မှကိုလည်းအလုပ်သမားတွေကအစိုးရနေကြပါရယ်အပြည့်အစုံကိုတော့ဒီမြန်မာတခွင်အစီအစဉ်မှာမြန်မာသတင်းအေဂျင်စီကကိုကောင်းမြတ်ဖြူတင်ပြပေးထားပါရယ်ရှင
်အစိုးရတင်လက်ထံမှာအနေဆုံးလောက်ခလာစာကိုကျင့်စဉ်တက်မှတ်ဖို့လှုပ်ဆောင်နေပြီးအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးကချက်4000ကနေချက်4800ချာတိုးမြင့်တက်မှတ်ဖို့ညှိထားတယ်လို့ပြောဆိုထားပါတယ်ဒါပေမဲ့အဲ့ဒီနှုံထားကိုအလုပ်သမားကြီးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကကန့်ကွက်ထားပြီးချက်9600အဖြစ်တိုးမြင့်တက်မှတ်ပေးဖို့လိုလားနေကြပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးကန့်ကွက်ကြောင်သဘောထားထုတ်ပြန်ကြေညာချက်ကိုအလုပ်သမားအရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်း73ဖွဲ့ပေါင်းစည်းထားတဲ့အ ਨੇ ဆုံးအခကြေးငွေနဲ့အလုပ်သမားခွင့်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီကထုတ်ပြန်ခဲ့ပါတယ်အဲ့ဒီလိုအနေဆုံးလှုပ်ခါလာစာတိုးမြင့်တာအပြင်တနိုင်ငံလုံးကိုအဲ့ဒီလိုတပြေးညီတက်မှတ်တာကမားရွံ့တဲ့အနေထားဖြစ်နေတယ်လို့အ ਨੇ ဆုံးအခကြေးငွေနဲ့လုံသမအခွင့်ရေးဆိုင်ရာပူပေါင်းဆောင်ရွက်ရေးကော်မတီဝင်ကိုနန္ဒာဆက်အောင်ကအခုလိုပြောပါတယ
်လုံသမအခွင့်ရေးဒီကတော့လုံသမရဲ့အနေဆုံးလောက်ကလာတာကိစ္စကမူလတဲ့ကပေါ်မှားနေတာအားနည်းချက်တွေရှိနေတာကြမှားနေတာပြည်သနာဗာတက်တာလည်းမပြည့်စုံတာပေါ့ဗျာမပြည့်စုံတာလို့ပဲပြောကြတာပေါ့ သုံးလုံးချောက်ရကတနိုင်ကလုံးပြောတဲ့အခါကျတော့အဲ့မှာမတူတာကသူဒီစားတော့ဘုံစီရိတ်ဒီမတူရနေရစားတော့မစီဒီမတူဘူးမတူလည်းပဲသနာတစ်ချက်ရှိပါနောက်တော့လုံငန်းမျိုးစားမတူလည်းပဲသနာရှိရဗျာဟိုတော့ဒီအခုတောင်းနေတဲ့ဟိုအနေကလုံးကကျင်းွေစတဲ့ကိစ္စဘဘုံမှာပဲအဓိကပုတ်တဲ့အောင်လေဆိုတော့အထက်ကျုံးနဲ့ဆုံးမှုဆုံးလို့ရုံနေမှာပေါ့ပါတော့အလုံးလောက်တယ်ပေါ့ဒါပေမဲ့တခြားဒီလုပ်ငန်းမျိုးစားလိုက်ခွဲတာ21မျိုးခွဲတာရှိရပေါ့အဲ့ဒီလုပ်တွေမှာစောက်လို့ဒီလုပ်ငန်းမှာလုပ်တဲ့ဝန်ထမ်းတွေသူတို့ကမူလအခုနေတော့ပြောလဲသူတွေရတယ်9600ဆိုလဲသူတို့ကရတယ်1000လောက်ရတယ်ကြားလာပြီသူတို့1000လောက်ရတယ်ရပြီအောက်လေးရတယ်ဆိုဒီလုပ်ငန်းတွေရဲ့တဘာဝအရာကို1000လောက်ပေးမှသူကလုပ်ဝင်လို့ရှိရမှာမရေလုပ်ငန်းဆိုပါဆိုရအခုကစိုက်ပျိုးရေးလုပ်ငန်းလို့ဟာလို့ဘယ်လိုလက်စားပေးမှလဲပြဿနာတက်တာဘသူကြီးကမျိုးစားလိုက်လက်စားနှုံးနေခွဲကြဖို့လိုအပ်နေရတော့ဒေးရတယ
်အလုတ်သမားအရေးဆောင်ရနေတဲ့ရက်ဖက်အဖွဲ့စည်းတစ်ခုဖြစ်တဲ့အနာကလင်းနှံစုံမရဲ့ဒရိုက်တာဒေါ်တက်တက်အောင်ကတော့အနေဆုံးအခကြီးငွေဥပဒေဟာအားနဲ့ချက်တွေရှိနေတဲ့အတွက်အနေဆုံးလုခလာစာဟာမြန်မာနိုင်ငံမှာတော့အမြင့်ဆုံးလုခလာစာလို့ဖြစ်နေတယ်လို့ဆိုပါတယ်
ကျမတို့ဥပဒေမှာကပြဿနာရှိတယ်။ဘာကြောင့်လဲဆိုတော့ကျမတို့ဒီပြောရလို့ရှိရင်အနည်းဆုံးအခကျင်းဝေးကို3600သတ်မှတ်ပြီး3600သတ်မှတ်ပြီးရလို့ဆိုတော့ညာလည်းပဲနှီးဥပဒေမှာပြန်ပြီးတော့နှီးဥပဒေမှာကြတော့အလုတ်တင်ဆိုလို့ရှိရင်90ရာခိုင်နှုန်းနဲ့အစမ်းခန့်ကာလဆို85ရာခိုင်နှုန်းဆိုတဲ့သတ်မှတ်ချက်တွေရှိရတယ်။ဒါ EC စာချုပ်မှာလည်းပြန်ပါတယ်ဒီအချက်တွေက။ဆိုတဲ့အခါကျတော့ကျမတို့ဥပဒေကအရတော့အနည်းဆုံးအခကျင်းဝေးဒီ3600တကယ်တကယ်နှီးဥပဒေမှာရောကျမတို့ဒီအလုတ်ရှင်လုတ်သမား contract စာချုပ်ပေါ့ EC စာချုပ်မှာဆိုလို့ရှိရင်လည်းအဲ့လိုပေါ့အလုတ်တင်က90ရာခိုင်နှုန်းအလုတ်စမ်းခန့်ကာလ85ရာခိုင်နှုန်းဆိုတဲ့အခါမှာအလုတ်သမားကအလုတ်တင်ဆို3800အစမ်းခန့်ကာလဆို2900ဆိုတော့တီ6လပြီးတော့မှ3600ရတာလားပေါ့နော်ဒါကလည်းပဲကျမတို့ဥပဒေရဲ့အာဏာချက်လို့ကျမအနေနဲ့မြင်နေဘာလို့ဆိုတော့ကျမတို့စတင်တောင်းဆိုကလေးကဒီ3600ဒီအနည်းဆုံးအခကျင်းငွေဖြစ်တဲ့အတွက်အနည်းဆုံးအခကျင်းငွေဖြစ်တဲ့အတွက်ကျမတို့ဘာမှမတက်သေးသောသူတွေကိုလည်းပဲကျမတို့3600သတ်မှတ်ပြီးတောင်းဆိုခဲ့တော့ညာလည်းပဲတကယ်တကယ်ဥပဒေမှာဒီလိုမျိုးတွေပြဋ္ဌာန်းလာတဲ့ပြီးတော့ EC စာချုပ်မှာလည်းပဲထပ်မံပါရှိလာတဲ့အခါကျတော့အလုပ်သမားတွေကခုနကပြောသလိုပေါ့1800 2900ပြီးတော့မှ3600ဆိုတဲ့6လကျော်ပြီးတော့မှ3600ရတာမျိုးကြီးဖြစ်လာ
ဒါအပြင်ဥပဒေကိုအလုပ်ရှင်တွေကလက်တလုံးချလုပ်ပြီးအသုံးပြုနေတဲ့အတွက်အလုပ်သမားတွေအတွက်ထိခိုက်နေတာမှုတွေရှိနေတာကြောင့်အခုထပ်ပိုပြီးပြစ်ဒဏ်တွေတိုးဖို့လိုတယ်လို့ကိုလန္လာအဆက်အောင်ကအခုလိုပြောပါသေးတယ
်ခုံသမားကြီးကောင်စီရဲ့အမိန့်ကောင်ကိုမလိုက်နိုင်ဘာဖြစ်လဲဆိုတော့ကျွန်တော်တို့မှာမနစ်ကောင်ကခုံသမားကြီးကောင်စီအမှုအလုံးပေါင်း20မှုရှိတယ်ဒါနဲ့ကျွန်တော်တန်တန်လုံးကောင်20မှုမှာ9မှုကလိုက်နာတယ်9မှုမှာ6မှုကလိုက်နာ9မှုကလိုက်နာတယ်ပေါ့2မှုကတန်းလန်းလေးအမှုကျွန်တော်တို့အမှုရဆိုင်ရဲ့တန်းလန်းမရှိသေးတယ်16မှုကမလိုက်နိုင်မလိုက်နိုင်တော့ဘာဖြစ်လဲဆိုတော့ပြည်တံခံရတာပေါ့ပြည်တံကဒံငွေ7သိန်းနဲ့မနှဲလို့သွားမိမယ်7သိန်းမရိုက်ဘူးဥပမာလူရောက်တရာလောက်ပြန်ခံရအောင်ဆိုပြောရင်မလိုက်နိုင်ဘာဖြစ်လဲဆိုတော့7သိန်းမပြရအောင်နိုင်ငံတော်7သိန်းမတန်ကိုတန်ကြီးဆောင်အောင်ရော်ကြီးလူရောက်နေရတာရော်ကြီးပြရမလို့ပြောတယ်မလိုက်နိုင်ဘူးဆိုတော့ဘာလုပ်မလဲဆိုတော့7သိန်းပဲဆိုတော့လူသမားဆိုတာလူကြီးနေနေတော့မဟုတ်ဘူးအဲ့လူတွေကို7သိန်းလုံးနဲ့ပြီးတော့လုပ်ငန်းရှင်ကဥတွေမလိုက်နိုင်ဥတွေကဥတွေမလိုက်နိုင်တော့ဥတွေမလိုက်နိုင်ပါ7သိန်းမပြရအောင်တယ်ဆိုပြောတော့အဲ့တော့ကျွန်တော်တို့ကဘာဖြစ်လဲဆိုတော့ဥတွေကိုလိုက်နာမှာလားဆိုတော့ဆုံးမချက်ပေါ့ပြန်ပြီးတောင်းဆိုရတဲ့ချိန်ကြီးရောက်သွားဥပဒေကမထေရောက်နိုင်တော့ဘူးပေါ့ပြင်းမှုနဲ့ပြည်တံကဥတွေကိုလိုက်နာဖို့မထေရောက်နိုင်တော့ဘူးအဲ့ပြည်လည်းကျွန်တော်တို့ကပြောတယ်ထောင်းတန်းထက်သွင်းပေးပါလို့ပြောတယ်ဥတွေကပေါ့အစွဲမပေါ်လာအောင်မပေါ်လာတော့ကကျွန်တော်အုတ်ချီမှာကြိုက်တဲ့အမှုသွားလုပ်ငန်းရှင်ကမပြောတော့ရတယ်ခုံသမားကြီးကောင်စီသွားမယ်အားလုံးမလိုက်နိုင်အောင်ခုံသမားကြီးကောင်စီအစီအကြိုင်ရတယ်ဒဏ်ကြီးဆောင်လိုက်မယ်ဘာဆုံးမဲ့ကြကြကြအဲ့တော့ဘာဆိုအဲ့တော့ခုံသမားကြီးကောင်စီကဘာလို့လုံးတော့မလဲခုံသမားကြီးကောင်စီမှာကြိုက်တဲ့အမှုတင်ကြိုက်လို့ဆုံးမဲ့ချက်တွေချမလိုက်နိုင်ဘူးဘယ်ရသည့်လဲကျွန်တော်ဒီဟာကိုအတိအကျပြောတာကကျွန်တော်တို့မနစ်ကတနေ့လုံးရဲ့စတန်းရဆိုရင်ကျွန်တော်တို့ရုံးကကင်ခဲ့တာ22မှုမှာ2မှုကတော့မပြီးသေးဘူးခုနှစ်မှုမှာ9မှုကလိုက်နာတယ်16မှုကမလိုက်နာဘူးအဲ့ဒီနဲ့ပဲပြင်းသွားတယ်အဲ့တော့ကျွန်တော်တို့ဒီလုံသမားကခုနကပြောနေတာကလုံသမားကိစ္စတွေအားလုံးကြီးဥပဒေတိုင်းကျွန်တော်တို့ကန်တွေ့ဖို့အချက်တည်းကျွန်တော်တို့ကကြုံနေပြီပေါ့ဒီဥလိုထိန်းရောက်နိုင်တဲ့ဥပဒေမျိုးတွေမရှိဘဲနဲ့ကျွန်တော်တို့ဘလို့ညှိနှိုင်းတော့မလဲပေါ့အဲ့တော့လုံသမားကြီးကပါထားတောင်းဆိုရတယ်ကွာဥပဒေအမင်းကိုဥပဒေကိုလိုက်နာဖို့ရန်တောင်းဆိုတယ်ဆိုတာကအရင်ချက်ဖို့ကောင်းတယ်ကျွန်တော်တို့
အနေဆုံးလောက်ခလာစာကို2015ခုနှစ်ကချက်3600အဖြစ်သတ်မှတ်ခဲ့ပြီးတဲ့နောက်မှာတော့အလုပ်ရှင်တဲ့အလုပ်သမားတွေကြားကြေတနာဖြစ်ပွားမှုတွေများပြားခဲ့တဲ့အတွက်ခုတစ်ခေါက်နေဆုံးလုခလာစာကိုတတ်မှတ်မယ်ဆိုရင်တော့အဲ့ဒီပြေတနာတွေကိုအတူယူပြီးပြင်ဆင်တင်တာတွေကိုပြင်ဆင်ဖို့လိုအပ်နေသလိုချက်9600ကိုလည်းအိမ်ကြီးချင်းနိုင်ငံတွေနဲ့ရှင်ပြီးတရက်အနေဆုံးလုခအဖြစ်တတ်မှတ်တင်တယ်လို့လုံသမားအရေးဆောင်ရနေတဲ့အဖွဲ့အစည်းတွေကပြောဆိုနေကြပါတယ်ကျွန်တော်ကောင်းမြတ်ဖြူပါမြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOA ကထုတ်လွှင့်ခဲ့တဲ့သတင်းနဲ့အစီအစဉ်တွေကိုပြန်ပြီးနားဆင်လို့ရင် VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာဝင်ရောက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်စနေနေ့ည VOA မြန်မာပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါဗျာအခုမြန်မာစံတော်ချိန်ည9နာရီခွဲပြီးမှတော်ရရှင်တွေစောင့်မျှော်နေတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးပါရမယ်စီစဉ်တင်ဆက်သူကိုအောင်လုံးနဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင်
မင်္ဂလာပါခင်ဗျာဆက်စုနှစ်ပေါင်းများစွာအတွင်းမှာအရသာအစိုးရတရက်ပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲတွေကျင်းပခဲ့တာအခုဆိုရင်တော့နှစ်နှစ်ပြည့်သွားပါပြီပြောင်းလဲချိန်တန်ပြီးဆိုတဲ့စံပုတ်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရွေးကောက်ပွဲမှာအနိုင်ရခဲ့တာနှစ်နှစ်ပြည့်လာတဲ့အချိန်မှာအပြောင်းလဲတွေဘယ်လောက်ထိဆောင်ကျဉ်ပေးနိုင်ခဲ့ပြီလဲမဲဆန်နဲ့ရှင်ရဲ့မျှော်လင့်ချက်တွေရောဘယ်လောက်ထိပြည့်ဝခဲ့ပြီလဲဆိုတာကိုဒီကနေ့တိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပင်တိုင်းဆွေးနွေးမဲ့ပုံကူတွေဖြစ်ကြတဲ့NLD ပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်သိန်းပြည်သူ့လွတ်တော်ကိုယ်စားလှယ်အဟောင်းတူလည်းဖြစ်တဲ့နိုင်ငံရေးအကဲကတ်တူလည်းဖြစ်သူဦးရဲထွန်းလည်းလေလိုင်းမော်ကိုရောက်နေကြပါပြီဆိုတော့ဒီအရင်ဆုံးတော့ကျွန်တော်ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သုံးသက်ချက်တချို့ကိုအချင်းချင်းကြားချင်ပါတယ်ဒီ NLD ပါတီရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့နှစ်နှစ်တာကာလအတွင်းထူးထူးခြားခြားအပြောင်းအလဲတွေလုပ်နိုင်ခဲ့တာမလုံလံခဲ့တာတွေနဲ့ပတ်သက်လို့ရေဦးရဘလို့များသုံးသက်နိုင်မလဲဆရာဦးအောင်သိန်းအရင်ဆွေးနွေးပေးပါလားခင်ဗျာ
ကျွန်တော်တော့ဟောပါကျွန်တော်အမြင်ပြောရင်တော့ပြည်သူကတော့အတော်မျှော်လင့်တာပေါ့လေနော်မျှော်လင့်အားကြီးစွာနဲ့ပဲကျွန်တော်တို့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးခဲ့တာပေါ့အဲမဲပေးတဲ့အတိုင်းလေကျွန်တော်တို့ဘက်ကအတတ်နိုင်ဆုံးအကောင်းဆုံးဖြစ်အောင်ပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်ခဲ့တာရှိပါတယ်နော်အဲလိုပြုပြင်ပြောင်းလဲမှုတွေဆောင်ရွက်တဲ့အခါမှာတချို့စိတ်ပိုင်းတွေကြတော့ကျွန်တော်တို့ကရှေ့လုံးဝမဲ့လုပ်ငန်းစဉ်တွေကိုမတိုးတက်ပြီးချိုးချက်ပြီးလွတ်ဖို့တဲ့ပြီးခဲ့တဲ့ကာလတွေကဖြစ်ခဲ့တဲ့ဆိုရပါစို့ချုပ်နှင်း30လောက်နှင်း50လောက်ကပြဿနာတွေအားလေအခုတည်းကမဖြေရှင်းနိုင်သေးတဲ့ပြဿနာတွေရှိတာပေါ့နော်ဆိုတော့အဲ့ဒါတွေကဘာလဲဆိုတော့ဒီနေ့ကျွန်တော်ကြုံတွေ့နေရလေယာဉ်မြေပြဿနာတွေပေါ့နော်ဒါပေမဲ့အခြားအရောက်တော့ဒီလေယာဉ်မြေတွေကိုပြန်ပေးတဲ့အတိုင်းကြာရေကိုချုပ်ပြန်ပေးလို့ရအောင်ကျွန်တော်ဆောင်ရွက်နိုင်တာတွေ့ရပါတယ်အဲ့ချိုးရည်ကြတော့လေကျွန်တော်တို့မှဆောင်ရွက်ဖို့အခက်အခဲရှိရပါဖြစ်လို့လဲဆိုတော့ကျွန်တော်ဒီအုတ်ချိုးရည်ရန်တရားကိုကင်ကြွေရတဲ့အဖွဲ့အစည်းတွေပြောရရင်တော့အဲ့ဒီဝန်ထမ်းတွေကလူဟောင်းတွေဖြစ်တယ်နော်ခေါ်ယူကြိုးနေတဲ့လူတွေဖြစ်တယ်အဲ့ဒီလူတွေရဲ့ mindset တွေကိုမပြောင်းနိုင်တဲ့အခါကျတော့ကျွန်တော်တို့အပေါ်ကနေဘလောက်ပဲကောင်းမွန်တဲ့လမ်းကြောင်းပေါ်ချက်ချင်းချက်ချင်းဘလောက်စီမံချက်တွေချပြီးလွတ်ဆောင်စေဦးတော့အဲ့လိုအဟန္တာအခက်အခဲကြီးဖြစ်နေရတယ်လို့ရှိနေပါတယ်အဲ့ဒါဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီလွတ်လပ်တဲ့အဖွဲ့အစည်းတွေအုတ်ချိုရန်တွေကိုအဖွဲ့အစည်းလွတ်လပ်တဲ့အဖွဲ့အစည်းတွေအနေနဲ့ကျွန်တော်ဒီအုတ်ချိုရန်တွေကိုပမ်းပင်နေနေတော့ကျွန်တော်တို့ကံကြွနိုင်ခြင်းတော့မရှိသေးဘူးလို့ပြောရမှာဖြစ်ပါတယ်
โอเคเสี่ยวงทินเจซูอ่ะสรุปว่าเราဟိုဦးရဲထွန်းရဲ့သဘောထားကိုလည်းကြားချင်ပါတယ်ဦးရဲထွန်းကဒီပြည်သူ့လွတ်တော်မှာလည်းကိုယ်စားလှယ်တူဦးဖြစ်နေအရင်ကလောက်ခဲ့ဘူးတဲ့ပုံကိုလည်းဖြစ်တယ်ဆိုတော့ပေါ့လေဒီခု NLD ဒီနှစ်နှစ်တာရွေးကောက်ပွဲအောင်နိုင်ခဲ့တာနှစ်နှစ်တာကာလအတွင်းမှာလုံနိုင်ခဲ့တာမလုံနိုင်ခဲ့တာဦးရဲထွန်းရဲ့အမြင်လဲဆွေးနွေးပါအောင်ခင်ဗျာ
ကျွန်တော်အမြင်ကတော့ဟိုကောင်းတဲ့အချက်ကိုပထမဆုံးပြောရမယ်ဆိုရင်တော့ဒီရွေးကောက်ပွဲမှာပြည်သူလူထုရဲ့မဲနဲ့အနိုင်ရတဲ့ NLD ကိုအာဏာဆွဲပြောင်းပေးနိုင်တယ်ပေါ့နော်အာဏာဆွဲပြောင်းပေးနိုင်တယ်ဒါတစ်ချက်ပေါ့ဒါကတော့အများကစိုးရိမ်နေကြတဲ့အဓိကအချက်ပဲအာဏာဆွဲပေးပါမလားဆိုတဲ့ဟာပေါ့နော်အဲအဲ့တော့ကျွန်တော်တို့ကဆွဲပေးပြီးတော့ဒီအစိုးရဖွဲ့ခွင့်ရတယ်ဆိုတဲ့ဥစ္စာကတော့ပြည်သူလူထုအတွက်အဲစိတ်ထဲမှာအဟိုတက်ပြင်းချနိုင်လိုက်တဲ့လောက်တဲ့ကိစ္စတစ်ခုဖြစ်တာပေါ့နောက်ကြေတနာတစ်ခုကတော့ဒေါ်ဆန်းစုကြည်ကိုဒီသမရအဖြစ်ဒီ ထမ်းဆောင်ခွင့်မပေးတဲ့အခါမှာဒီအတိုင်းပညာပုဂ္ဂိုလ်နေရာကိုဖန်တီးနိုင်တာပေါ့လေဒါလည်းဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်နဲ့အညီလုပ်တာပါပဲလေအဲ့တော့အဲ့ဒါမှလည်းဘာပဲဖြစ်ဖြစ်အစိုးရအဖွဲ့ကတော့ဥဆောင်ခွင့်ရသွားတာပေါ့အဲဒါတွေကတော့ဒီကောင်းတဲ့အချက်တွေပေါ့နော်ပြည်သူလူထုကလည်းအများကြီးညှော်လင့်တာပေါ့အဲအဲ့ဒီမှာအဓိကအားနည်းချက်ကဘာဖြစ်တယ်လဲဆိုတော့တခြားဒီကျွန်တော်တို့ NLD ကဂရီပေးခဲ့တဲ့ပြည်တွင်းငြိမ်းချမ်းရေးရရှိရေးတို့เนาะကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတို့ဆိုတဲ့ဟာတွေကအမှန်တော့ဒီရေရှည်သွားမယ်ကိစ္စတွေဒီ၅နှစ်အတွင်းမှာဟိုအောင်မြင်ခြင်းမလဲအောင်မြင်မယ်ပေါ့လေအဲ့လိုအနေထားမှာအဓိကအရေးကြီးတာကပြည်သူလူထုရဲ့စားဝတ်နေရေးပိုပြီးတော့တိုးတက်လာဖို့ဖြစ်တာပေါ့အဲ့ဒီဒီစီးပွားရေးတိုးတက်ဖို့အဓိကအယုံဆိုင်လုပ်ရမယ့်ဟာကိုအယုံဆိုင်မလုံနိုင်ခဲ့ဘူးပေါ့နော်အဲအဲ့တော့ဒေါ်ဆန်းအဓိကကောင်းဆောင်ဒေါ်ဆန်းစုကြည်အနေနဲ့တော့အဲစိတ်မကြသေးခင်ရပဲဒါစီးပွားရေးကိုပြန်ပြီးတော့အယုံဆိုင်လုပ်မယ်လို့ပြောတော်ညာလဲအဲသူပြောတဲ့အထဲမှာထပ်ပါနေတာကဒီငញ្ញံရေးရအောင်လုပ်ဖို့ဟာကိုအဓိကဖြစ်တယ်ဆိုတဲ့ကိစ္စကိုသူ့အနေနဲ့မှားတယ်လို့မထင်ဘူးဆိုပြီးတော့အဲသူအဲ့လိုပြောပါတယ်အဲ့တော့ဆိုလိုချင်တာကတော့ဟိုစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ကိစ္စကအခုတည်းကကျွန်တော်ထင်တယ်အဓိကဦးစားပေးအနေထားမှာမရှိသေးဘူးအဲ့တော့ဒီအရင်အစိုးရလက်ထက်ကဒီမှားရင်ဆိုအကောင့်တွေပေါ်တဲ့ပေါ်ထားတဲ့ကိစ္စတွေပေါ့ဗျာဥပမာကျွန်တော်တို့ဒီအစိုးရကပိုင်တဲ့နိုင်ငံတော်ကပိုင်တဲ့ရှုံးနေတဲ့ဟာတွေကိုပုတ်ကိကပိုင်ဟိုကူပြောင်းရေးပြည်ပြည်ဘဝမလုံနိုင်ခဲ့တာတို့ကျွန်တော်တို့တဘာဝပတ်ဝန်းကျင်ပျက်စီးတဲ့ဒီတထုမိုင်းနေရတနာမိုင်းနေရွှေရွှေတွင်းနေဒါတွေကိုစီကမ်းမဲ့သူ့ဖော်ဝင်ပေးတဲ့ကိစ္စတို့အဲ့ဒါတွေကိုဟိုကျွန်တော်တို့ဟိုအစောတော်စီစီဒီတက်လာတဲ့ဒီအစိုးရတက်တက်လာတဲ့အချိန်မှာဒါတွေပိတ်လိုက်တယ်။နောက်ဆောက်လုပ်ရေးလုပ်ငန်းတွေလည်းဆက်ဆက်ချင်းမှာအပိတ်ခံရတယ်ပေါ့နော်။ဒါဥရင်းနဲ့မညီလို့ပါလို့ညာလို့စသဖြင့်ပေါ့။အဲဆိုပြီးတော့ကျွန်တော်တို့ဟိုနိုင်ငံသားယဉ်ကျေးမြုံနံမှုတွေကိုဖိတ်ခေါ်တဲ့အခါမှာလည်းသင်တလောက်ကဝင်မလာဘူးအဲအဲ့လိုဆိုတဲ့အခါကျကျွန်တော်တို့ပြဿနာတွေကအကုန်လုံးစုပြုံပြီးတော့အဲ့ဒီမှာကျလာတယ်အခုအနေထားတော့အလုတ်ကိုင်းတွေကရှားတယ်နောက်ကုန်စည်နှုန်းတွေကကြီးတယ်အဲအဲ့ဒါတွေတွေဖြစ်လာတယ်အဲ့တော့ပြည်သူလူထုရဲ့အဲဒီမျောလင်းချက်တွေကသူတို့ရဲ့နေထိုင်စားသမှုဘဝကိုထိခိုက်လာတဲ့အခါမှာတော့အခုချိန်မှာတော့နည်းနည်းပိတ်ပြီးတော့ဟိုစိတ်မကောင်းကြဘူးပေါ့နော်စိတ်မကောင်းဖြစ်နေကြတာပေါ့အစိုးရတဲ့ပုံမှာအမျိုးလင်းချက်ထားသလောက်ဖြစ်မလာတော့အခုနဟိုဥအောင်သိန်းပြောသွားသလိုဟိုရန်တရားဟောင်းကိုလည်းကျွန်တော်တို့ကအကြည့်ပြတ်ခြားစားမှုကျင်းစင်တဲ့ရန်တရားဟိုဒီအုတ်ချွေရန်တရားအဖြစ်မပြောင်းလဲနိုင်တဲ့အခါကျတော့အရင်ချိန်တွေကတော့အာမမထူပါဘူးပေါ့ပိုချိုးလာတာပဲရှိတယ်ဆိုပြီးတော့အဲ့ဒါလိုမျိုးအဖြစ်ဒီလိုလူကတော့သုံးသပ်နေကြတာရှိပါတယ
်โอเคဆိုတော့ကျွန်တော်ဒီဆရာဦးရထွန်းဆွေးနွေးရေးချက်တဲ့တခုကိုကျွန်တော်ဆရာဦးအောင်သိန်းကိုမေးချင်ပါတယ်ဆိုတော့ဒီဟိုပေါ့လေစီးပွားရေးလို့လူလူကိုတည်းတည်းရောက်မှုရှိမဲ့ကိစ္စမျိုးတွေကိုဦးစားမပေးခဲ့တာရောဒီဟိုဆရာဦးရထွန်းကထောက်ပြတယ်ဒါတွေကဦးစားပေးကိစ္စတွေမှာပါမလားဆိုတော့ဒါရောဒီ NLD အနေနဲ့ဒီနှစ်နှစ်တာကာလအတွင်းမှာဟိုစောင့်ချက်တွေထဲမှာအားနည်းချက်တခုလို့ပြောနိုင်မလားဆရာဦးအောင်သိန
်းအဲမှန်ပါတယ်ဗျအဲ့ဒီအရောကျွန်တော်တို့ဒါဝန်ခံရမှာပဲစီးပွားရေးပြုပြင်ပြောင်းလဲမှုကိုကျွန်တော်အချိန်အဟုန်နဲ့တော့မလုပ်နိုင်သေးဘူးပေါ့နော်ဒီဘဝရေးပြောင်းလဲမှုအရှင်ကိုမလုပ်နိုင်သေးဘူးဆိုတာလေဆောစောလို့နိုင်ငံရဲ့ယဉ်ကျေးမြုံနံမှုတွေကိုဖိတ်ခေါ်ရတဲ့အခါမှာကျွန်တော်တို့ရှိဥပဒေတွေကအဆင်သင့်မဖြစ်သေးတာတွေအဲ့ဒီဥပဒေကိုတက်တုံ့နှင်ပြီးတော့ကျင့်နေရတဲ့ကိစ္စတွေရေပေါ့နော်နောက်ထပ်ကကျွန်တော်တို့ရှိမှာကဒီမြေကြီးတွေကြီးမြင့်နေတဲ့ကိစ္စတွေရေနောက်ပြီးတော့ဒီရှစ်စစ်တာလုံလောက်မှုမရှိနိုင်သေးတဲ့ကိစ္စတွေမှာဒီနိုင်ငံရဲ့ယဉ်ကျေးမြုံနံမှုလာရောအလွတ်လွတ်ကဲ့မဲ့ဒီလက်တွန့်နေသေးတဲ့အနေအထားမျိုးတွေဖြစ်နေတယ်။နောက်တစ်ချက်ကဒီအခုသွားအုပ်ချုပ်နေတဲ့အစိုးရဆိုပေမဲ့လည်းကျွန်တော်အရသာအစိုးရဆိုပေမဲ့လည်းဆော့ဆော့လို့ရန်တရားအဟောင်းရဲ့တော့ကျွန်တော်ဒီအဂရိမကင်းတဲ့ချို့အပိုင်းကြီးမှာလည်းရှိခဲ့ဘူးတဲ့တွေ့ကြုံနေရတယ်။နိုင်ငံတကာရဲ့ယဉ်ကျေးမြုံနံမှုဆိုတာကိုလက်တွန့်နေတဲ့သဘောမျိုးဖြစ်နေတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ။
โอเคကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့သူတွေကိုလည်းဒီနေရာမှာအလှည့်ပေးကြပါတယ်ဒီလိုဆွေးနွေးပွဲကိုစိတ်ဝင်စားဆက်သွယ်လာတာလည်းကျေးဇူးတင်ပါတယ်အခုဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုံကိုယ်တွေကလည်းများနေတဲ့အတွက်ဟိုမြစ်တာရက်ခန့်ညနာကတော့ဒီလူရင်းတူရှင်းကိုဆိုရဲဟို တနန်လောက်ချုပ်ပြီးပြောကြဖို့မြက်ခန့်ရမြတ်တရခန့်လိုပါတယ်။အရင်ဆုံးကတော့ကျွန်တော်မြန်မာနိုင်ငံကကိုမြင့်သေးပါကိုမြင့်သေးသဘောထားဆွေးနွေးလို့ရပါတယ်ခင်ဗျ။ဟု
တ်ကဲ့ကျွန်တော်တို့နမောက်မျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကောင်းကျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကုရတားဆိုတဲ့လက်ထက်မှာတော့ကျွန်တော်နမောက်မျိုးနဲ့အုပ်စု80မှာကျွန်တော်တို့မိုင်400ကျော်ပေါ့လေအဲ့မှာလမ်းလုပ်ဖို့အတွက်ကိုအခုဆိုရင်တတ်တိုင်နေလဲချနေပါပြီ။ကျွန်တော်တို့ဒီရဖို့အတွက်လည်းလုံနေပါပြီလမ်းအတွက်လည်းလုံနေပါပြီဒါတွေလည်းကောင်းပါတယ်နောက်မကွေးမြို့ဆိုလို့ရှိရင်လည်းကျွန်တော်တို့ရင်းကျိုးဒေါက်တာအောင်မင်းကျိုးရဲ့နင်းဟိုမကွေးမြို့ဆိုလို့ရှိရင်လည်းအင်မတန်မှကိုလမ်းနေကောင်းသွားပါပြီဒါကတော့ကောင်းကျိုးတွေပါနောက်တစ်ခုကကျွန်တော်တို့အားနဲ့ချက်ဖြစ်နေတာဘာအားနဲ့ချက်ဖြစ်နေတယ်လဲဆိုလို့ရှိရင်ကျွန်တော်တို့အခုဒီဟိုပေါ့ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်ဒီအနေနဲ့အကြံပြုချင်တာကကျွန်တော်အုပ်ချုပ်ရေးမှန်နိုင်တဲ့တရားရေးမှန်နိုင်လေးတရားရေးမှန်နိုင်အဓိကစောင့်ကြည့်စေချင်တယ်ဗျာဒါပြလို့လဲဆိုရှင်ကျွန်တော်တို့တန်းတလုံးမင်းကြေးရွာမှာဖြစ်တဲ့ပြဿနာလေးတစ်ခုကလွန်ခဲ့တဲ့တင်ပေါင်း35နှစ်လောက်ကဖြစ်သွားတာပေါ့လေအိမ်ဝိုင်းညီနဲ့ပတ်သက်ပြီးတော့ဒီတင်းသေးလိုက်တယ်ပေါ့အဲ့ဒီအော်တမလေးဆောက်လိုက်တဲ့အခါမှာနင်းနာသွားတဲ့လူကထောင်ကျသွားတယ်ဗျာအလားသူအိမ်ဝိုင်းညီကမရဘူးဗျာဒါလေးတွေကလည်းတွတ်တော်ကိုယ်စားလှယ်နဲ့ဒါလေးတွေတော်လေအမြင့်တက်ပတ်တဲ့ဒါလေးတွေအတိအကထားပြီးတော့လုပ်ပေးစေခြင်းနဲ့နောက်တစ်ခုကကျွန်တော်တို့ဒီပို့ချုပ်ရာပြေးမှာပေါ့နော်ဝေးကြီးကဏ္ဍနဲ့ပတ်သက်ပြီးတော့အရှုပ်ရှင်းလေးတွေရှိတယ်ဒါလေးတွေလည်းတွတ်တော်ကိုယ်စားလှယ်အနေနဲ့ကျွန်တော်တို့ရာပြေးကော်မတီအပုပ်ကူနဲ့ပြန်တဲ့ငွေစင်းရှင်းတန်းလေးတွေပြန်ပြီးတော့လုပ်ပေးစေခြင်းနဲ့ကျွန်တော်ပြောချင်တာကတော့အတိအကတော့ဒီလိုရတားဆိုးရလက်ထက်မှာကျွန်တော်တို့အတိအကရတားဆိုးရမှာမလုံနိုင်မကင်နိုင်လည်းကုတ္တရောလို့ပဲဒီဖွဲ့စည်းအုပ်ချုပ်ကိုအခြေခံဥပဒေနဲ့ဆိုင်နေ။ဒါကြောင့်ကိုလို့ကျွန်တော်တို့သုတ်တလောင်မောင်းမြေဖြစ်နေတယ်လို့လည်းကျွန်တော်ယူဆတယ
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။
ဒီကဏ္ဍကတော့ဟုတ်ကဲ့ပါ
။ဟုတ်ကဲ့ကျေးဇူးပါ community ကျွန်တော် channel လူတွေလည်းအလှည့်ပေးချင်ပါတယ်။နောက်တူကတော့ဒီဥဆိုးဝေပါဥဆိုးဝေသဘောထားကိုလည်းလူရင်းတူရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးနဲ့ပတ်သက်လို့အဖွဲ့ချုပ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အနှက်နာခံမှုဟုတ်တော့အထူးပြောရမှာလို့ပါဟုတ်အလုံးတိတိဖြစ်ပါတယ်ဟုတ်ကဲ့ခုတိုင်းပြည်ရဲ့အနေအထားမှာခုစောစောတုန်းကပုံကူတယောက်ပြောသားတယ်လို့ကျွန်တော်တို့တိုင်းပြည်မှာစီးပွားရေးတွေချွတ်ချုံကြနေတယ်အဲမလဲပတ်ဖူးဖြစ်နေတော့ပြည်သူတွေခက်ခဲနေတယ်ဒါကဘာလဲဆိုတော့ကျွန်တော်တိုင်းပြည်မှာတကယ်ပြည်သူတွေဟိုရှေ့ရှုမဲ့တိုင်းပြည်ရဲ့အကျိုးကိုရှေ့ရှုမဲ့ရင်းနှီးနှုတ်နှံမှုတွေကကျွန်တော်အမြင်ကိုပြောရရင်အခုဖွဲ့စည်းပုံဥပဒေကိုမပြင်းမဲနဲ့လာနှုတ်နှံမှာမဟုတ်ဘူးပြီးတော့ဒီမိုကရေစီပါတီရဲ့အမျိုးသားဒီမိုကရေစီပါတီကရွေးကောက်ပွဲဝင်တဲ့အခါမှာသူတို့ဟိုရွေထားတဲ့အချက်၃လေးချက်ထဲမှာအခြေခံအကျဆုံးအချက်အချုပ်ပေါ့ဗျာအချုပ်က2007ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးဆိုတဲ့အချက်ကအဓိကပဲသို့တော်လည်းပြည်သူတွေကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးလိုက်တယ်အစိုးရလည်းဖွဲ့နိုင်တယ်ဆက်တော်လည်းရောက်သွားတယ်သို့တော်2007ဖွဲ့စည်းပုံဥပဒေအရဒီ2007ဖွဲ့စည်းပုံမူလရှိတဲ့ဥပဒေအရဥပဒေပြည်ဘူအာနာမှာဒီမိုကရေစီအဖွဲ့ချုပ်မှာမရှိဘူးဆိုတဲ့အခါမှာကျွန်တော်တို့ဒီပေါ့လေဒီကျွန်တော်တို့ဒီတိုင်းပြည်စည်းပွားရေးအထွေထွေပေါ့အထွေထွေရက်ကဒီအချုပ်အခြာအာနာဆိုတာဒီဖွဲ့ချုပ်ဥပဒေကိုအလုံးပြင်ဆင်ဖို့အတွက်ကဒီဖွဲ့ချုပ်ကိုပြင်ရမယ်ပြင်မဲ့အာနာကလက်ရှိအနိုင်ရတဲ့အစိုးရလက်ထက်မှာမရှိဘူးနော်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့27ပြည်လုံးညီလာခံမှာပေါ့ဗျာဟိုအတိုင်းမခံပုဂ္ဂိုလ်ဦးစီးတဲ့အစိုးရအဖွဲ့ရဲ့တက်မတော်ရဲ့တိုးတဲ့လက်နက်ကိုင်အဖွဲ့တွေအလုံးသဘောတူညီရရထားတဲ့ကအချုပ်ချာအာနာဒီပြည်သူလူထုကစီးချင်းလာပြီးဒီအချက်ပေါ်ဒါတိတ်တိတ်လေးကြည့်တယ်ဆိုတော့ကျွန်တော်တို့တိုင်းပြည်မှာအဟံတာဖြစ်နေတဲ့ဒီ2008ဖွဲ့စည်းပုံဥပဒေကိုပြင်ဆင်ဖို့ကအစိုးရမတက်နိုင်ဘူးအင်းအဒီပါတီကိုယ်စားလှယ်တွေရဲ့အမျိုးသားလွှတ်တော်ကလည်းမတက်နိုင်ဘူးဆိုတော့ကဒီဥပဒေပြင်ဆင်ဖို့အတွက်ကပြည်သူတွေကပြင်ဆင်ရနိုင်တယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ဦးဆိုးဝေကျေးဇူးပါခင်ဗျာကျွန်တော်တခြားလူတွေလည်းလက်ပေးချင်ပါတယ်နောက်တူကတော့ကိုတင်ထေးဝင်းပါကိုတင်ထေးဝင်းသဘောလားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီပြင်တော့ပြည်မျိုးနေရပါဒါပေမဲ့ပြည်မျိုးနယ်တစ်ခုအတွက်တည်းမဟုတ်ပါဘူးနော်ကျွန်တော်လက်လမ်းမြေစီတနင်္ဂနွေလုံးတိုင်းတာနဲ့ကျွန်တော်ဆွေးနွေးမှာပါလက်ရှိအစိုးရကျွန်တော်တို့အဲဒီအစိုးရလက်ထက်မှာကျွန်တော်တို့တချို့ပြောင်းလဲတာတွေရှိသလိုမပြောင်းလဲတာတော်တော်များများရှိရဗျာ2008ဖွဲ့စည်းပုံအခြေခံဥပဒေတို့ပြီးခဲ့တဲ့အစိုးရအဖြစ်တို့ကျွန်တော်တို့ပြောနေမယ်စားလက်ရှိအဲ့ဒါတွေပြောနေမယ်ဆိုရင်လက်ရှိတောင်းတောင်းဆောင်နေတဲ့အစိုးရကအဲ့ဒါတွေကိုပဲထောက်ပြီးလက်ရှိလုပ်ရမယ့်တောင်းအောင်တွေမှာကျွန်တော်တို့အားနဲ့သွားနိုင်တယ်ဒါကြောင့်မို့လို့ကျွဲခုကြီးပါအဲ့ဒီကျွန်တော်တို့တောင်းထားဆောင်နေတဲ့အစိုးရကခုကိုလိုရမယ့်အလုပ်ကိုသာတိတိကျကျလုပ်ခုကမပြောင်းလဲသေးဘူးဗျမပြောင်းလဲသေးတာဘာဖြစ်လို့လဲဆိုတော့အပေါ်ကပြောင်းလဲတယ်အောက်ချင်မှာတော့လုံးဝမပြောင်းလဲသေးဘူးဒါကြောင့်မို့လို့နိုင်ငံတော်သမ္မတအနေနဲ့သူ့ရဲ့တောင်းကိုကျွန်တော်တို့ကတိတိကျကျလုပ်စေချင်တယ်ဥပမာတစ်ခုပုံမှန်နေရနေမှာဆိုရင်နိုင်ငံတော်သမ္မတဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပါပြည်ထောင်စု လွတ်တော်၏သဘောတူညီချက်ဖြင့်ကာကြီးပြည်တော်စုအစိုးရဝန်ကြီးဌာနများကိုလိုအပ်သလိုသတ်မှတ်နိုင်သည့်ဝန်ကြီးဌာနများကိုပြင်ဆင်သတ်မှတ်ခြင်းဖြင့်ဖြည့်ဆည်းခြင်းပြုနိုင်သည်ဟုဆိုရတယ်။ဒါဆိုရင်ကျွန်တော်တို့ဥပမာ338မှာနိုင်ငံတော်အတွင်းရှိတဲ့လက်ကန်အဖွဲ့အစည်းအားလုံးကအားလုံးဒီတက်မတော်ဒီကိုကဲမှုအောက်တွေရှိရမည်လို့ပြောတယ်။ထွေဥကလက်နက်ကန်အခွဲစီမဟုတ်ဘူး။အဲဒါကိုခဏလုံးကပုံမှန်နေရနေတဲ့နိုင်ငံတော်သမ္မတကနေပြီးသမ္မတရုပ်လက်အောက်မှာပဲတိုက်ရိုက်ပြပြီးတိုင်ကျွယ်လို့ရှိရင်တော်တော်များများပြောင်းလဲသွားလိမ့်မယ်လို့ကျွန်တော်ယူဆတယ်။လက်ရှိနေတာတိုင်းဆိုရင်တော့ဝင်းကြီးဒီအောင်စုဝင်းကြီးတွေကလွှဲရင်အောက်ခြေကတော့ငကိုတိုင်းပဲညာ။
ဟုတ်ကဲ့ကိုတင်သေးဝင်းကျေးဇူးပါနောက်တူကတော့ကျွန်တော်ဒီရခိုင်ပြည်နယ်ဒီပုံနှချွန်းမြို့ကကိုကျော်မြင့်တင်ဖြစ်ပါတယ်ကိုကျော်မြင့်တင်သဘောထားကိုလည်းလုံရင်တွင်ရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်နိုင်ငံမှာကျွန်တော်ရခိုင်ဒေသမှာပေါ့ဗျာဒီဟိုလူတရားဆင်းတဲ့စက်ရုံလုံးကိုပေါ့တော့မရှိဘူးဗျာ။ပုံနှချွန်းစမှုဆိုရင်ကျွန်တော်တို့ကနိုင်ငံတော်ဆွေးနွေးကနေပြီးတော့ဟိုတုန်းကကျွန်တော်တို့ဥတည်ရှင်ထိုးလာခဲ့တဲ့ပါပုံနှချွန်းစမှုဆိုရင်ကောင်းတဲ့ဖော်ပြပြီးတော့ကျွန်တော်တို့ပြည်သူတွေကိုပြောဆိုရတာရှိပါတယ်။ဒါပေမဲ့အခုလက်ရှိအကြတဆွေးရတော့ NDA ဆွေးရလက်ရှိလက်ထက်မှာတက်လာတာပေါ့နော်။ဒါပေမဲ့ကျွန်တော်ပုံနှချွန်းစမှုဆိုရင်ကိုကျွန်တော်တို့ကဒီပုံနှချွန်းမျိုးတွေကကျွန်တော်ရခိုင်ပြည်နယ်ကပြည်သူလူထုတွေကကျွန်တော်တို့ဒီနေ့ပြရပေးရှင်ကကောင်းတဲ့ဖော်ပါဆိုရင်ဖော်ပါလဲဆိုတော့ကျွန်တော်တို့ကကြည့်ရှင်ဟိုပေါ့ပုံမြင်စမှုတွေကိုကျွန်တော်တို့အကောင့်ဒီအကောင့်တွေပေါ်ပြီးတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်မှာရှိတဲ့ဒေသခံလူထုတွေပေါ့နော်ဟိုအလုပ်ကိုင်ခွင့်လင်းရရှိဖို့တော့ကျွန်တော်တို့ကနေပြီးတော့အဆွေရကိုနေပြီးတော့ပြင်ပြတော့ဆိုချင်ပါတယ်ခင်ဗျာအခုကျွန်တော်တို့ရခိုင်ပြည်နယ်မှာပေါ့ဗျာဒါမိုးအများဆုံးရတဲ့ပြည်နယ်ဖြစ်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒီရခိုင်မှာပေါ့ကျွန်တော်တို့ဒီခြေတတမိုင်တွေရှိတဲ့အခါမှာကျွန်တော်တို့ကနေစပေါ်တော့ရာဒီပြည်နယ်ဒီကျွန်တော်စိုက်ပျိုးလို့မရဘူးဗျာနောက်ပြီးတော့ကျွန်တော်ရခိုင်ပြည်နယ်ကလေစက်ဂက်စကတော့ပေါ့နော်ကြောက်ချူကဒါပေမဲ့ကျွန်တော်တို့ရခိုင်ပြည်နယ်မှာကျွန်တော်ခြေလက်ဒေတာတော့ရော်တွေပေါ့နော်လေစက်မင်းမရသေးဘူးအဲ့တော့နိုင်ငံတော်ဆွေးနွေးတာဗဟိုဆွေးနွေးကနေပြီးတော့ဒါတွေကိုလေစက်မင်းခြေလက်ဒေတာတွေလေစက်မင်းလဲအောင်တော့လုပ်ခဲ့ဆိုပြဖို့လိုရပါတယ
်ဟုတ်ကဲ့ကိုကျော်မြင့်တင်ကျေးဇူးပါကျွန်တော်တို့အခုဒီကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအီးမေးလ်တွေ Facebook တွေကနေပို့ထားတဲ့စာတချို့လေးကိုလည်းအခုအလင်းတင်တော့ဖော်ပြခြင်းပါတယ်အရင်ဆုံးစာတချို့ကိုတော့ရှားပေါင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါအီးမေးလ်နဲ့စာရေးပေးပို့လာတဲ့သောရရှင်တူကတော့ကျွန်တော်နာမည်မာရာခါလီပါတဲ့အမေရိကန်အိုင်အိုဝါပြည်နယ်ကပါ NLD ကပြောင်းလဲချိန်တန်ပြီးဆိုတဲ့ဆောင်းပုံနဲ့အနိုင်ရခဲ့ပါပြီပြုပြင်ပြောင်းလဲမှုကိုဦးတည်နိုင်ရန်ပြည်သူလူထုကလည်းအတက်နိုင်ဆုံးပါဝင်ကြဖို့မေတ္တာရပ်ခံချင်ပါတယ်ကျေးဇူးတင်ပါတယ်ဆိုပြီးရေးသားထားပါတယ်နောက်ထပ်သောရရှင်ဒီ Facebook အကောင့်နာမည်ကတော့ဒီမင်းမင်းကျော်ဆိုတဲ့သောရရှင်က NLD မဲအနိုင်ရပြီးအစိုးရဖြစ်သွားကြတဲ့ကပြောင်းလဲသွားတာပါပဲတဲ့အာနာရှင်အခွင့်ဒူးကန်အစိုးရပြုတ်ကြတာဟာပြည်သူတွေအတွက်တိုင်းပြည်အနာဂတ်အတွက်အတော်တော်ကောင်းသွားပါတယ်တဲ့နှစ်ပေါင်းများစွာတိုင်းပြည်ကိုဖျက်ဆီးပေးခဲ့တဲ့အပြင်ကိုကြိုးအတွက်သာလှုပ်ပြီးအကြွေးတွေနဲ့ထားခဲ့တိုင်းပြည်မှာတုံးစားမရတဲ့အစိုးရဝန်ကြီးဌာနအလုပ်ယုံဆက်ယုံနဲ့ဝန်ထမ်းတွေအပြင်အစိုးရကိုချုပ်နှောင်ထားတဲ့ဖွဲ့စည်းပုံနဲ့ဆိုတော့ကျန်တဲ့စီးပွားရေးလူမှုရေးပညာရေးကျန်းမာရေးတရားဥပဒေစိုးမိုးရေးတွေကတော့တရားမင်းလာအုတ်ချုပ်လဲနှစ်ပေါင်းများစွာဆောင်ရအောင်ပါတဲ့ပြည်သူတွေအသိဉာဏ်ရှိဖို့ကကြောက်ထဲကြဖို့လက်တလုံးအလိုမှာကဲတင်လိုက်ရပါတယ်ဆိုတာမျိုးမဖြစ်စင်ဘူးပါပဲတဲ
့ဟုတ်ကဲ့ကျေးဇူးပါနောက်တူကတော့ကျွန်တော်တို့အီးမေးလ်နဲ့ပို့ထားတာပါမြန်မာတင်မောသားတူဖြစ်တဲ့ဘိုးသူရင်ဆိုတဲ့သူကရေးသားပို့ထားတာမဆုမွန်ဖတ်ပြပေးပါဦးခင်ဗျ
အခုအစိုးရအသစ်ကအခက်အခဲများစွာကြုံတွေ့နေရပါတယ်။စစ်အစိုးရလက်ထက်အမွေအစိုးများလို့ပြောကြင်ပါတယ်။ကိုယ်တိုင်မပြေချင်းနိုင်လို့အရင်အစိုးရတွေကိုအပြစ်တင်ပြောဆိုနေတာမဟုတ်ပါဘူး။ဥပမာ ARD မြေဆောင်စီမံကိန်းဆိုပါစို့စစ်အစိုးရကခွင့်ပြုခဲ့တယ်။ဦးသိန်းစင်အစိုးရလက်ထက်မှာတော့၅နှစ်ဆိုင်းငံ့ပေးမယ်လို့ပြောခဲ့တယ်။အပြီးမတတ်ခဲ့ဘူး။ပြည်သူတွေကမကြိုက်တဲ့ဒီမြေဆောင်စီမံကိန်းကိုအခုအစိုးရကဖျက်သိမ်းမယ်ဆိုရင်ငွေ6ဘီလီယံဒီပါရောကြီးပေးရမယ်အပြင်တရုတ်နဲ့ဆက်ဆံရေးကိုလည်းလိမ္မာပါနဲ့စွာဆက်ဆံနေရပါတယ်။နောက်တစ်ခုကရခိုင်ပြည်နယ်အရေးကိုလည်းကြည့်ပါ။2010မှာကြန့်ခိုင်ရေးကမဲရဖို့နိုင်ငံသားတော်တော်များများ NRC နိုင်ငံသားကတ်တွေရသွားတယ်။စစ်အစိုးရခင်မှာလည်းလက်စားမှုတွေနဲ့ဒလဟောဘင်္ဂလားဒေ့ရှ်ကဝင်လာခဲ့ကြတာတဖြည်းဖြည်းပေါက်ကွဲတော့မဲ့ဘုံကအခုလာပေါက်ကွဲလာတယ်ဒါတွေကလူလူအစိုးရအတွက်အကြီးမားဆုံးသောရခိုင်အစိုးရများရဲ့နောက်ဆက်တွဲအမွေအစိုးတွေပါဒါကြောင့်အခုအစိုးရတတ်တန်း5နှစ်မှာတော့အထက်လုပ်ငန်းတွေဖြစ်တဲ့ဥပဒေပြင်ဆင်ရေးကောင်းမွန်သောဥပဒေအတည်ပြုပြဋ္ဌာန်းပေးရေးပညာရေးကျန်းမာရေးတွေလုပ်နိုင်အောင်မှာဖြစ်ပါတယ်ယင်းနှိမ့်ညံ့မှုဥပဒေဆိုအခုမှအတည်ပြုနိုင်တာပါဒါတော့နေဥပဒေကမထွက်သေးပါဘူးဒါကြောင့်တိုင်းပြည်တိုးတက်ပြောင်းလဲမှုကတော့အခု5နှစ်တတ်တန်းမှာအမြန်ဆုံးပေါ်ပေါက်လာမှာမဟုတ်သေးဘူးလို့သုံးသပ်မြင်မိပါတယ်ဘိုးသူရင်တင်မောသားတူဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ဒါတော့ဟိုမဆုမဖတ်ပြပေးသေးတာကျေးဇူးပါဆိုတော့ဒီအခုတော်တော်ရှင်နေအစောရေးမှာဆရာဦးအောင်သိန်းတို့လည်းထောက်ပြသွားတာရှိပါတယ်ဆိုတော့ဒီအများမျှော်လင့်တယ်လို့မလုံးနိုင်ရတာဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရဲ့ကန့်သတ်ချက်တွေတနောက်အစိုးရရဲ့မူဝါဒတွေကိုအကောင့်ထက်ပေါ်ရတဲ့ဝန်ထမ်းရန်နေရအားနည်းချက်တွေစသဖြင့်အကြောင်းကြောင်းတွေကြောင့်မလုံးနိုင်တာရှိတယ်ဆိုပြီးထောက်ပြထားရတယ်ရှိပါတယ်ဟိုတခုရှိတာကတော့လေဟိုပေါ်လေနှစ်ပေါင်း90လောက်ရိုးရွန်းပျက်စီးလာတဲ့စနစ်ကြီးတစ်ခုဒီနှစ်နှစ်တာအတွင်းမှာလောရတာတော့အခက်အခဲရှိမယ်ဆိုတော့သိကြပါတယ်ဒါပေမဲ့လည်းတစ်ချိန်နဲ့မှာပဲပေါ်လေအနေဆုံးအဆင့်လုံးမယ်ဆိုရင်လုံးလို့ရနိုင်တာရှိသေးတယ်မလုံးနိုင်ခဲ့တာမျိုးတွေရောဟိုမကြုံကြုံခဲ့ရမျိုးတွေရှိသလားဆရာဦးအောင်သိန်းနည်းနည်းလောက်ဆွေးနွေးပြပါအောင်ခင်ဗျာ
အဓိကတော့ဗျာကျွန်တော်တို့ကဒီကျွန်တော်တိုင်းပြည်မှာကဒီဒီအတိုင်းပဲဒီဒေယံမီပြဿနာပေါ့ဗျာနော်ဒီလေသမားအများစုရှိရတယ်ဒီ90ရာခိုင်နှုန်းကကျွန်တော်တို့ကြီးလက်ပြည်သူတွေဖြစ်ကြတယ်ကြီးလက်ပြည်သူတွေစီဝါရေးဖွံ့ဖြိုးမှုနောက်ကျနေတဲ့အဆုအခြေအနေမျိုးတွေဖြစ်တာပေါ့နော်အဲ့ဒီမှာကကျွန်တော်ဒီဒေယံမီနဲ့ပတ်သက်ပြီးကင်ကြွယ်တဲ့အခါမှာအခက်အခဲအများကြီးရှိတယ်ဘာဖြစ်လို့လဲဆိုတော့ဒီခစ်မောင်များစွာကဒီသိရှိရတဲ့အနိုင်ကျင့်သိရှိရတဲ့လေယံမီပြဿနာတွေရှိတယ်ပေါ့နော်အတာဝန်မကျေလို့သိညာတို့စစ်တပ်ကသိညာတို့နောက်တစ်ခါကျွန်တော်တို့ဌာနဆိုင်ရာတွေကနေပေါ့သိညာတို့ဌာနဆိုင်ရာလက်ဝယ်တွေမှာလေယံရာကြီးရှိနေတာတို့စစ်တပ်မတော်လဲမှာလေယံရာကြီးရှိနေတာဆိုတော့သူကဒီလေလုတ်ကိုမလုတ်ခွင့်နဲ့လေယံမီတွေကိုလက်ဝယ်မှာသိရှိစားပြီးတော့ဒီစီးစားကကိုခံစားပြီးလွှတ်ရတဲ့ခါမှာလေသမားကလေသိမ့်ခံပြီးအဲ့ဒီလေကြီးရဲ့လေချုံပြန်ဖြစ်နေတဲ့ဘဝကြီးဖြစ်နေတယ်။ဆိုတော့ဒါတွေကိုကျွန်တော်ဖြေရှင်းတဲ့အခါမှာတချို့အစိတ်ပိုင်းကြီးရောပြန်ရတယ်။တချို့အစိတ်ပိုင်းကြီးတော်တော်များများကတော့ဒီနေ့ဒီလေမြေပြဿနာကိုကျွန်တော်ဖြေရှင်းနိုင်ကင်ကြွယ်ရတာအခက်ဆုံးပြဿနာတစ်ခုဖြစ်နေတယ
်။
ဆိုတော့ဒါတွေကိုကျွန်တော်တို့ကဟာလာပြုပြင်ပြောင်းလဲဖို့ဆောင်ရွက်နေပါတယ်ဆိုပေမဲ့လည်းဒီအစစ်စစ်သောရန်တရားကြီးရဲ့ကိစ္စကြီးရဒီနေ့ဒီခင်ဗျာဒီလေမြေတွေကစစ်ကြကလေးလိုအပ်တဲ့အတိုင်းရာရှိပို့ပြီးတော့မလုပ်ပါနဲ့ဆိုတာလေပို့ပြီးတော့သိမ့်ထားတဲ့လျံမီပြဿနာရှိတာပဲဗျအဲ့တော့ကျွန်တော်တို့ဒီဘက်မှာလျံမီပြဿနာကိုမဖြေရှင်းနိုင်ရင်ကျွန်တော်တို့အစိုးရမှာတော့နည်းနည်းအကျက်တဲတော့ဖြစ်နေတာပေါ့လေဒါပေမဲ့ပြည်သူလူထုကတော့နားလေသဘောပေါက်တယ်ကျွန်တော်တို့ဒီဘက်မှာအကောင်းဆုံးနဲ့တက်နိုင်ဆုံးဒါအစိုးရအနေနဲ့ဖြေရှင်းဆောင်ရွက်သွားမယ်လျံမီပြဿနာလည်းအလွန်မှအရေးကြီးရဲ့ဆိုတော့ဘဝဆိုင်ရာတွေသတ်မှတ်ထားရှိပါတယ်
ဟုတ်ကဲ
့ကျွန်တော်တို့ကဖွဲ့စည်းပုံခြေခံဥပဒေပြဿနာပေါ့ဗျာဖွဲ့စည်းပုံခြေခံဥပဒေပြဿနာကတော့ဒါပြုပြင်ပြောင်းလဲဖို့တော့ကျွန်တော်လိုအပ်တယ်ပြင်ဆင်ဖို့လည်းရှိတယ်လို့ပြောထားတယ်ဆိုတော့လည်းပြင်ဆင်ဖို့ရအောင်ပြင်ဆင်လို့မရနိုင်အောင်ခက်ခဲအောင်လည်းဖန်တီးထားတာကိုကျွန်တော်တွေ့ရတယ်အဲ့ဒါကတော့ဒီကျွန်တော်တို့ဒီအာဏာရှင်ရဲ့အငွေ့အသက်တွေပေါ့ဗျာဖွဲ့စည်းပုံကအများဆုံးတွေ့ရတယ်အဲ့တော့အဲ့ဒီဖွဲ့စည်းပုံကိုကျွန်တော်ပြုပြင်ပြောင်းလဲဖို့ဆိုတာလည်းလွန်လင်းတကူမဖြစ်နိုင်တဲ့အခါဒီအနေနဲ့ဖွဲ့စည်းပုံကိုဒီနေ့ချီတော့ပမာဏမထိမတွေ့နိုင်သေးဘူးပေါ့နော်။အဲဒါပေမဲ့ညဉ့်ညမ်းရေးတို့တရားဥပဒေစိုးမိုးရေးတို့ရရှိအောင်တော့ကျွန်တော်ကြေကြေပြန်းပြန်းဆောင်ရွက်လုပ်ကင်နေတာတော့ကျွန်တော်တွေ့နေရပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တစ်ချို့လည်းထပ်ပြီးအလဲပေးချင်ပါတယ်။တူကတော့ဒီအမေရိကန်ပြည်ထောင်စုကကိုလမောင်ပါ။ကိုလမောင်ရဲ့ဟိုအချိန်လည်းအများကြီးသိမရတဲ့အတွက်လူရင်းတို့ချင်းဆွေးနွေးပေးဖို့မြေတားရခင်ပါတယ်ခင်ဗျ။ဟု
တ်ကဲ့လူရင်းတို့ချင်းပြောပါမယ်ခင်ဗျာ။နနစ်တာကာလာရောက်လာပြီဆိုတော့လည်းတတန်းတော့နည်းနည်းလေးတော့ရလာပြီပေါ့ဗျာဆိုတော့ဦးအောင်သိန်းပြောသလိုပါပဲဟိုကျွန်တော်အမြင်ကတော့ဟိုပြည်သူစင်ပြေတဲ့ပြည်သူတွေလည်းပြေလာတယ်လို့ကျွန်တော်တို့ကြားပါတယ်ဥမာကော့ဘူးလို့နေရပြီပေါ့ဗျာအဲ့တော့အစင်မပြေတဲ့ပြည်သူကတော့အများစုပေါ့ကျွန်တော်ဖြစ်ချင်တာကတော့ကျွန်တော်တောက်လျှောက်ပဲ NLD ကိုထောက်ခံနေတဲ့လူဖြစ်တဲ့အတွက်ကြောင့် NLD မှာတချို့တော့တချို့တော့လူတွေကဒီမိုကရေစီရပါပြီလို့ကျွန်တော်ပြည်တွင်းကနေပြီးကျွန်တော်မိတ်ဆွေတွေကပြောပါတယ်အဲ့ဒီကိစ္စဟိုလည်းအော်ဦးအောင်သိန်းအနေနဲ့ကျွန်တော်ကဟိုပြောစီခြင်းပါတယ်နောက်တစ်ခုကကျွန်တော်က NLD ကိုထောက်ခံပါတယ် NLD ကိုဘာလို့ထောက်ခံလဲဆိုတော့ NLD မထောက်ခံလို့ရှိရင်ကျွန်တော်ကလူမဟုတ်မှလူမဖြစ်မှဖြစ်တဲ့အတွက်ကြောင့်အဲ့ဒီကိစ္စကိုလည်းနည်းနည်းပြောလို့ပါလို့မြစ်တာရခံပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တူကတော့ကျွန်တော်အေရီတိုင်းပန်းတနော်မြို့နယ်ကကိုတင်မောင်ဝင်းဖြစ်ပါတယ်ကိုတင်မောင်ဝင်းရဲ့သဘောထားလဲလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ပါခင်ဗျာကျွန်တော်ကတော့တော်တော်လေးကျွန်တော်ကမပြောင်းလဲပါလေခင်ဗျာကိုလည်းပြောပါလေအင်းဒီလိုမျိုးတော့ဒီတော့လည်းပေါ်တယ်ကျွန်တော်ညာလို့ရှိရင်ကျွန်တော်ညောရွာလို့ရှိရင်အဲဒီဘောကအကြမ်းတောင်းခွဲတွေလက်ရန်တောင်းခွဲတွေလည်းပါတယ်ဒီဘောကကြောင်းဆုပ်ကလေးလည်းကျွန်တော်တို့ညီရတော့တင်ကူးတဲ့ကြက်စားပြတဲ့အခုတုံမိုးနဲ့ကျွန်တော်တို့ဟိုနေဟုတ်ပါကတက်ပြီးတော့တော်တော်လေးကိုဖြစ်သွားတယ်ကျမကြီးကျမကြီးကကျွန်တော်တို့စိတ်ပြကဆိုလို့ရှိရင်စိတ်ပြကအဆုပ်ကလေးဘူးရောအဆိုးအဆူရောတိတ်တောင်ချပစ်လိုက်တယ်အခုကိုခီးတိုင်းလာတော့ခီးကန်းကြီးကတော့ပေါ်
ဒီလာဒီကန်းဆရာဝန်ကြီးတွေအခါဆရာမကြီးတွေအခါတော့တူတယ်ခင်ဗျာရမဆက်ကြီးရမဆက်ကြီးတွေကျွန်တော်တို့ကတော့ဆိုရင်ဟိုဇန်ကုန်ကိုရင်တဒါစကြလုံးညောင်းသွားပြီးမိုးလေးမရောက်တယ်အခုလိုဇန်ကုန်လူကြီးတန်းသွားတော့တို့ရတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
ပို့ပြီးတော့ပြန်နေတယ်ဒီပန်းတော်ဖိုးလိုက်တဲ့အတွက်ကျွန်တော်တို့ဟိုတော့ဆိုရင်ဇန်နဝါရီဖေဖော်ဝါရီမှာပန်းတော်ပေါ်လို့ရတယ်အခုဆိုတော့ကျွန်တော်တို့ဒီပါလာရနေဒီတော့လည်းနေပါလိမ့်ပြီးရန်ကုန်နေတဲ့ပါလိမ့်ပြီးခင်ဗျာ
โอเคเจซูอ่ะสรุปเราနောက်ဆုံးဒီမှာစားစောင်ရှိနေပါသေးတယ်ဒကုံမျိုးသက်ကဥလာထွန်းရဲ့စာပါရှားပောင်ဖတ်ပြပေးပါဦးခင်ဗျဟု
တ်ဟုတ်ကဲ့ပါဥလာထွန်းရေးထားတာကတော့အများအကျိုးကိုအကျမ်းမဖက်ငိမ့်ငမ်းတဲ့နည်းနဲ့ပြောဆိုဟောပြောပေးတဲ့ရန်ကုန်မြို့တရားလို့တော်ရှင်နေကြီးဦးကိုနီရန်ကုန်နိုင်ငံတကာလေးစိတ်လူနေရာမျိုးမှာတနက်နေ့ပြစ်တက်ခံခဲ့ရတယ်ရှမ်းပြည်နယ်ကရွာလေးတရွာလေခွက်ထဲမှာလူအုပ်စုနဲ့ဝရင်းတုပ်တွေနဲ့ဝိုင်းရိုက်တတခံခဲ့ရပြန်ပြီးနေရာနဲ့လက်နဲ့သာကြွားပေမဲ့အများအကျိုးတွေပြောဆိုရင်နဲ့တတ်ခံရတဲ့အဖြစ်ကရွေးကောက်ခံအရတအစိုးရလက်ထက်မှာဖြစ်နေတာပါအများမလို့လားတဲ့နှစ်ထပ်ကွန်းဥပဒေ66ကကြီးဖြစ်ဖို့ဝေးစွာအခုလာပြန်ပြီး Facebook စောင့်ဖမ်းတဲ့ကိစ္စဘသူကဘသူကိုခိုင်းလို့ဘသူကူစားဒါတွေလုပ်နေမင်းတော့နားမလည်နိုင်အောင်ပါပဲဆိုပြီးတော့ဦးလာထွန်းကရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါသူစားရမတော့ဒီတရားဥပဒေစမိုးရေးအားနည်းချက်ဥပဒေပြေအားနည်းချက်တွေကိုလည်းထောက်ပြထားပါတယ်ဆိုတော့ဒီ NLD ပါတီရဲ့ပြောင်းလဲချိန်တန်ပြီဆိုတဲ့ရွေးကောက်ပွဲဆောင်ဖို့ကဟိုလူလူကစိတ်ချအစိုးရတရားရွေးခွင့်ရတဲ့အပြောင်းလဲတရားကိုဆိုလိုတဲ့သဘောဆိုရင်တော့အောင်မြင်တယ်ပြောရမှာပါဒါပေမဲ့လူလူကဒီအစိုးရပေါ်မှာဒီတဲ့မျောလင့်တာတွေလည်းရှိနေဆိုတော့အားလုံးကလည်းပြောသွားပါတယ်ဆိုတော့ဒါပေမဲ့အခုနှုံးတိုင်းနဲ့သာဆက်သွားနေမယ်ဆိုလို့ရှိရင်ဒီရှေ့နောက်တစ်ခေါက်လာမယ့်ရွေးကောက်ပွဲအတွက်ကိုအရင်လိုအန်တီအနေနဲ့တခဲနဲ့ထောက်ခံမှုမျိုးတွေရနိုင်ပါအောင်မလားဆရာဦးရထွန်းအချင်းကြုံဆွေးနွေးပေးပါခင်ဗျာ
ဒီပုံစံအတိုင်းဆက်သွားရင်တော့ဟိုလာမယ့်ရွေးကောက်ပွဲမှာတော့ဟို2015လို့တခဲနဲ့ထောက်ခံမှုတော့မရနိုင်တော့ဘူးလို့ကျွန်တော်ထင်တယ်။သို့တော့ရွေးကောက်ပွဲတော့ဆက်နိုင်နိုင်တဲ့အနေအထားရှိပါတယ်။အကြောင်းလို့ဆိုတော့အရင်လူတွေကအဒီမှားရင်းစွာကောင်းတဲ့ပေါ်သွားတာတွေကအဲ့ကိုကြီးလေးလုံးတဲ့အတွက်ကြောင့်မလို့ဒီလူတွေကဟိုအများစုကတော့ NLD ကိုပဲဆက်ပြီးတော့ဟိုဟာဖြစ်လေဦးမယ်။အဲ့ဒီလည်းအများစုပြေးလို့ဦးမယ်သို့တော့အတိုက်ခံပါတီတွေကလည်းမဲပို့ပြီးတော့နောက်လွတ်တော်တဲ့မှာလွတ်တော်ကိုယ်စားလှယ်အရေးအတွက်ပို့ပြီးတော့ရနိုင်ရလာနိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြခဲ့ကြတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်း NLD ပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်သိကိုယ်တိုင်ပါဝင်ဆွေးနွေးသူတွေအီးမေးလ်နဲ့ Facebook မှာ message ပေးပို့သူတွေနဲ့သောတာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စနေနေ့ညတိုင်းရိုင်းလေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်တနင်္ဂနွေမနေ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30နဲ့40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမိုင်းအေသနာကြော်ညင်ညာပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဗီယက်နမ်နိုင်ငံမှာထိပ်ပိုင်းခေါင်းဆောင်နဲ့တွေ့ဆုံပြီးတဲ့နောက်နိုင်ငံတော်ညစာစာပွဲတွေညနေပိုင်းမှာဟနွိုင်းမြို့ကိုရောက်ရှိလာခဲ့ပါတယ်။ Mr. Trump ကအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံကျင်းပတဲ့တနင်္လာမြို့ကနေရောက်လာတာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးအစုံမှာလွတ်လပ်စွာကုန်သွယ်မှုနဲ့ဒေတာရင်းပို့ပြီးတော့နိနိကက်ကက်လုတ်ကင်ကြဖို့အားလုံးကသဘောတူညီကြောင်းအဖွဲ့ဝင်21နိုင်ငံပါ APEC အဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်အောင်စုကနှုတ်ထွက်လိုက်တဲ့ Pacific ရဲ့ဝင်နိုင်ငံများပူးပေါင်းဆောင်ရွက်မှုအဖွဲ့ TPP ကကျန်အဖွဲ့ဝင်နိုင်ငံ17နိုင်ငံကကုန်သွယ်ရေးဝန်ကြီးတွေဟာစနေနေ့အစောပိုင်းမှာပဲအမေရိကန်နိုင်ငံမှာပါဝင်တဲ့ကုန်သွယ်ရေးသဘောတူညီချက်စာချုပ်အသစ်တရက်ကိုချုပ်ဆိုနိုင်ခဲ့ပါတယ်။ Pacific ရဲ့ဝင်နိုင်ငံများပူးပေါင်းဆောင်ရွက်မှုအဖွဲ့ TPP လို့အရင်တုန်းကခေါ်ဆိုခဲ့တဲ့ဒီအဖွဲ့ကိုအခုအခါမှာတော့အလုံးစုံပါဝင်ပြီးတော့တိုးတက်မှုရှိတဲ့ Pacific ရဲ့ဝင်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ CPTPP လို့ပြောင်းလဲခေါ်ဆိုသွားမှာလည်းဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးဆွေးနွေးပွဲအပအဝင်ဆက်ဆက်ဆွေးနွေးပွဲတွေတက်ရောက်ဖို့အတွက်နိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဒီကနေ့စနေနေ့မှာပဲဖိလစ်ပိုင်နိုင်ငံကိုရောက်ရှိပါတယ်။အဲ့မှာဆွေးနွေးပွဲတွေတက်တဲ့အခါမြန်မာနိုင်ငံရခိုင်မြောက်ပိုင်းဒေသပြည်ပခါနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းမှုနိုင်ငံတကာခေါင်းဆောင်တွေဖိအားပေးလာကြမှာနဲ့ကြုံရမယ်လို့ခန့်မှန်းရပါတယ်။2018ခုနှစ်အတွက်ကမ္ဘာဖလားရဲ့ဥရောပဆုံးခြေစစ်ပွဲ playoff ရှုံးထွက်အဆင့်ပထမအကြော့ပွဲစဉ်မှာတောက်ကြနေကကစားခဲ့တာဆွီဒင်အသင်းကနိုင်သွားပါတယ်။ဆွီဒင်နိုင်ငံ Stockholm မြို့မှာအီတလီနဲ့ကစားတာဖြစ်ပြီးတော့အီတလီကိုဆွီဒင်ကတကူးကိုမရှိနဲ့အနိုင်ရသွားတာဖြစ်ပါတယ်။ကြာသပတေးနေ့ကကစားခဲ့တဲ့ပထမနှစ်ပွဲမှာတော့ Croatia က Greece ကို6-2နဲ့နိုင်ပြီးတော့ဆွစ်ဇာလန်ကမြောက် Ireland ကိုအဝေးကွင်းမှာအငင်းပွားစရာ penalty နဲ့နိုင်သွားခဲ့ပါတယ်ရှင်။
တရင်အချင်းချုပ်ကိုမအေးတနာကြော်ကြင်ညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လို့ရေမူကမှဆုမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ View American အတန်ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ24.25-30.50နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေ။ View ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.